Welcome to the Voice of America in Burmese.
Minglam le khe ma sa Washington ni review American tan ga ni 2020 December 22 ye inga ni mnai khin season le ko Myanmar san lo jin mnai 6 nai ga ni 9 nai thi line no meter 2440 ne 51 line meter 190 ru ga ni thau lwin pe ni ba bi jama khin myo tat ba di mnai khin tadin le ko ko yae min thun na du pyo pya pe ba me အယွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ဟာတနင်္လာနေ့မှာ COVID-19 ကာကွယ်ဆေးထိုးခဲ့ပါတယ်။အသက်88နှစ်ရှိပြီဖြစ်တဲ့မစ္စတာဘိုင်ဒန်ကသူ့နေထိုင်ရာဒယ်လာဝဲပြည်နယ်နယူးယောက်ကခရစ်စတီယာနာဆေးရုံမှာ Pfizer ကုမ္ပဏီထုတ်ကာကွယ်ဆေးကိုထိုးခဲ့တာဖြစ်ပြီးကိုရိုနာဗိုင်းရပ်စ်အတွက်ကာကွယ်ဆေးကိုလူတွေယုံကြည်မှုရှိလာစေရတဲ့သူ့ဆေးထိုးတာကိုရုပ်တံကနေထုတ်လွှင့်ပြသခဲ့တာပါ။ American ခေါင်းဆောင်တွေထဲကဒုသမ္မတ Mike Pence, နှုတ်တော်ဥက္ကဋ္ဌ Nancy Pelosi နဲ့အထက်လွှတ်တော်အများစုအမတ်ခေါင်းဆောင် Mitch McConnell တို့ကတော့ပြီးခဲ့တဲ့သတင်းပတ်ထင်မှာပဲကာကွယ်ဆေးထုတ်ခဲ့ကြတာပါ။တောက်ကြနေ့မှာအရေးပေါ်အခြေအနေသုံးကာကွယ်ဆေးအဖြစ် FDA ကဒုတိယမြောက်အတည်ပြုပေးလိုက်တဲ့ American ဆေးကုမ္ပဏီ Moderna ထုတ်ကာကွယ်ဆေးကို American နိုင်ငံတစ်လုံးမှာတနင်္လာနေ့မှာရရှိကြမှာဖြစ်ပါတယ်။ဒီလအစောပိုင်းကတော့အတည်ပြုပေးခဲ့တဲ့ Pfizer BioNTech ရဲ့ကာကွယ်ဆေးနဲ့အခု Moderna ထုတ်ကာကွယ်ဆေးတွေကို American နိုင်ငံတစ်လုံးကကျန်းမာရေးလုပ်သားတွေနဲ့နာတာရှိဆောင်ရှောက်ရေးဌာနတွေမှာရှိသူတွေကိုပထမဦးစားပေးအနေနဲ့ထိုးနှံပေးဖို့လှောက်ဆောင်နေတာပါသူတို့ပြီးရင်တော့အသက်85နှစ်နဲ့တက်ကြီးပိုင်းတွေနဲ့မိသက်သမားတွေကျောင်းဆရာတွေနဲ့ကုန်စုံဆိုင်ဝန်ထမ်းတွေကိုဒုတိယဦးစားပေးဖြစ်ထိုးပေးကြမှာပါဗြိတိန်နိုင်ငံမှာမကြာသေးခင်ကတွေ့ရှိခဲ့တဲ့အသံပြောင်းကိုရိုနာဗိုင်းရပ်စ်ပိုးသစ်ကိပနိုင်ငံတွေကိုကူးစက်ပြန့်နှံ့မှုမရှိအောင်ကာကွယ်ရေးအတွက် EU ဥရောပသမဂ္ဂကပူးပေါင်းတုံ့ပြန်ဆောင်ရွက်ဖို့လိုအပ်တယ်လို့ဂျာမနီနိုင်ငံချိုင်းဝန်ကြီးHeiko Maske တနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ Und dabei ist es uns außerordentlich wichtig und das findet gerade zur Zeit in Brüssel statt, dass es
ein Koordinierungsprozess ist. Die Politiker haben die Politik ပြန်ပွားမှုကို Brussels မှာပါတွေ့နေရပြီဖြစ်တဲ့အတွက် EU နိုင်ငံတွေပူးပေါင်းဆွေးနွေးအရေးပေါ်တုံ့ပြန်ရေးလုပ်ငန်းစဉ်ကိုချက်ချင်းလှုပ်ဆောင်နေတယ်လို့အစည်းအဝေးလဲခေါ်ယူနေကြောင်းပြောပါတယ်။အထူးသဖြင့်ဒီဇင်ဘာ31ရက်နေ့နောက်ပိုင်းဒီလိုကိစ္စရပ်တွေမှာဘယ်လိုဆောင်ရွက်မယ်ဆိုတာလိုနောက်တစ်ဆင့်လှုပ်ဆောင်ရမယ့်လုပ်ငန်းတွေအတွက် EU ဖွဲ့ဝင်နိုင်ငံတွေကြားအနည်းငယ်လက်တွဲဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောပါတယ်ဒီပိုးသစ်နဲ့ပတ်သက်ပြီးဂျာမနီကအချက်လက်ပြည့်ပြည့်စုံစုံမသိရသေးဘဲ EU ရဲ့လမ်းညွှန်ချက်ကိုစောင့်ဆိုင်းနေကြောင်းနဲ့ဒီကိစ္စ Brussels မှာအစည်းအဝေးတွေလုပ်နေတယ်လို့ပြောပါတယ်ဂျာမနီပါဝင်နိုင်ငံအများပြားဟာ Britain ကလာတဲ့လေကြောင်းခီးစဉ်တွေကိုပိတ်ပင်ထားပါတယ်American dollar billion 930နဲ့ coronavirus အရေးပေါ်ရန်ပုံငွေချထားပေးရတဲ့ American နှစ်တော်နှစ်ရစလုံးမှာတနင်္လာနေ့မဲခွဲဆုံးဖြတ်ဖို့ရှိပါတယ်။ဒီရန်ပုံငွေကို coronavirus ကြောင့်ထိခိုက်နေရတဲ့ American မိသားစုတွေနဲ့စီးပွားရေးလုပ်ငန်းတွေအတွက်ထောက်ပံ့ပေးမှာပါ။အစိုးရထောက်ပံ့ငွေဘယ်လောက်ချထားပေးတယ်လဲ။အလုပ်လက်မဲ့ခန်းစား권တွေစီးပွားရေးလုပ်ငန်းတွေဆက်လက်လုပ်ကြရည်လို့ကိစ္စယူမှာဦးစားပေးတဲ့မပေးတဲ့စတဲ့အချက်တွေကိုDemocrat နဲ့ Republican တက်တော်အမတ်တွေကြားသတင်းပတ်ပေါင်းများစွာဆွေးနွေးမှုတွေမှာသဘောထားကွဲလွဲနေရကနေတနင်္ဂနွေနေ့မှာတော့သဘောတူညီမှုရခဲ့ပြီးဖြစ်ကြောင်းတက်တော်နှစ်စလုံးကခေါင်းဆောင်တွေကကြေညာခဲ့တာပါ။ကုညီချောက်ပေါ်မှုဆိုင်ရာဒီသဘောတူညီချက်ထဲမှာတော့လစာအသင့်တင်ရတဲ့ American နိုင်ငံသားအများစုအတွက်ဒေါ်လာ600ပေးဖို့ပါပါဝင်ပါတယ်။မတ်လတဲ့ပထမရန်ပုံငွေချထားပေးစဉ်ကတော့ထောက်ပံ့ငွေဒေါ်လာ1200လောက်ရခဲ့ကြတာပါ။အလုပ်လက်မဲ့ခန်းစား권ဖြစ်နေသတင်းပတ်7ပတ်အတွက်တစ်ပတ်ကိုဒေါ်လာ300ပေးဖို့ဒေသဆိုင်ရာကျောင်းတွေတက္ကသိုလ်တွေအတွက်ဒေါ်လာ82ဘီလီယံနဲ့ကလေးတိုင်းရဲ့ဆောင်ရှောက်ရေးအတွက်10ဘီလီယံလည်းပါဝင်ပါတယ်။ဒီသဘောတူညီမှုရခဲ့တာနဲ့ပတ်သက်ပြီးကြိုဆိုတယ်လို့အရေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အီရန်နျူကလ িয়ার ရေးဆိုင်ရာ2015သဘောတူညီချက်မှာအမေရိကန်ပြန်ပြီးပါဝင်လာရေးဆွေးနွေးဖို့အသင့်ဖြစ်နေကြောင်းဒီသဘောတူညီချက်မှာဆက်လက်ပါဝင်နေတဲ့နိုင်ငံတွေကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒီသဘောတူညီမှုဟာမျှတမှုမရှိဘဲအီရန်ကိုအသာပေးထားတယ်လို့ပြောဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်က2018ခုနှစ်မှာဒီသဘောတူညီချက်ကနေနှုတ်ထွက်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီသဘောတူညီချက်ချုပ်ဆိုရမှာအစိတ်ပိုင်းတစ်ခုနေနဲ့ပါဝင်ခဲ့သူတူဖြစ်တဲ့အရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကတော့တကယ်လို့အီရန်ကသာသူ့ကတိကဝတ်တွေအတိုင်းပြန်ပြီးလိုက်နာမယ်ဆိုရင်ဒီသဘောတူညီချက်မှာအမေရိကန်ပြန်ပါဖို့လုပ်မယ်လို့ပြောခဲ့တာပါ။ဘရစ်တန်တရုတ်ပြန်တဲ့ဂျာမနီအီရန်နဲ့EU ဥရောပသမဂ္ဂတို့ကဝင်ကြီးတွေရဲ့ online အစည်းအဝေးပြီးထုတ်ပြန်တဲ့ကြေညာချက်မှာတော့ဒီသဘောတူညီချက်ကနေ American နှုတ်ထွက်တာအတွက်အလွန်စိတ်မကောင်းဖြစ်ရကြောင်းလည်းဒီသဘောတူညီချက်ဆက်ပြီးရှိစေခြင်းကြောင်းပြောပါတယ်
ြန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.3 ညလိုင်းဒိုမီတာ40 kHz 9.3 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့နောက်ဆုံးရမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာတော့ပါမယ်ကျွန်တော်ရမ်းမထော်ပါCOVID-19 ယောဂါက digital စနစ်အသွင်ကူးပြောင်းရေးအရှိန်ဟုန်ပြည့်လောက်ဆောင်ဖို့လိုအပ်နေတာကိုမိမောင်းထိုးဖော်ပြနေချိန်မှာပဲမြန်မာနိုင်ငံရဲ့စီးပွားရေးလုပ်ငန်းအများစုမှာ digital အသွင်ကူးပြောင်းရေးနောက်ကျကျနေနေစေဖြစ်ကြောင်းနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောပါတယ
်ဒေသတွင်းနိုင်ငံအများစုအနေနဲ့ digital စီးပွားရေးစနစ်ကိုကူးပြောင်းနေကြပြီဖြစ်ပေမဲ့ကျွန်တော်တို့ရဲ့အသေးစားအငယ်စားနဲ့အလားစားစီးပွားရေးလုပ်ငန်းအများစုကတော့နောက်ကျကျနေခဲ့နေစေပဲဖြစ်ပါတယ်ဒါကြောင့်မြန်မာအသေးစားအငယ်စားနဲ့လာစားစီးပွားရေးလုပ်ငန်းတွေအနေနဲ့ digital နည်းပညာတွေအသုံးပြုပြီးနိုင်ငံတကာကိုလုပ်ငန်းတွေချဲ့ထွင်သွားကြဖို့လည်းတိုက်တွန်းပြောကြားလိုပါတယ်
။မြန်မာနိုင်ငံမှာ digital အသွင်ကူးပြောင်းရေးအရှိန်မြှင့်လှုပ်ဆောင်မှုတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကဒီဇင်ဘာလ20ရက်နေ့ကကျင်းပတဲ့မြန်မာနိုင်ငံကုန်သင်များနဲ့ဆက်မလက်မှုလုပ်ငန်းရှင်များအသင်းချုပ် UMFCCA ရဲ့တက်ပတ်တဲ့အသင်းသားဆောင်ရည်အစည်းအဝေးမှာဗီဒီယိုကတစ်စင်မိန့်ခွန်းပြောတိုက်တွန်းသွားတာဖြစ်ပါတယ်။ကယောဂါကြောင့်စိတ်ကောင်းမှုတွေကြုံတွေ့နေရပေမဲ့လည်းမြန်မာနိုင်ငံရဲ့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အလားအလာကောင်းတွေရှိနေတော့မယ်လို့လည်းဒေါက်ဆန်းစုကြည်ကပြောပါရယ်။အဲ့ဒီအစည်းအဝေးမှာပဲ UMFCCI ဥက္ကဋ္ဌဦးစောမင်းဝင်းကကယောဂါကြောင့်စီးပွားရေးထိခိုက်မှုနိုင်ငံအသီးသီးမှာရှိနေပေမဲ့မြန်မာနိုင်ငံကတော့အခြေအနေကောင်းတစ်ခုကိုထိန်းထားနိုင်တယ်လို့ပြောပါရယ်။မြန်မာနိုင်ငံရဲ့ဒီနေ့စီးပွားရေးတိုးတက်မှုကတိတိတမရှိရကန်တော့ပဲရှိမှာဖြစ်ပေမဲ့2021ခုနှစ်မှာ600ကန်တော့ရှိမှာဖြစ်ကြောင်းအရှဖွံ့ဖြိုးရေးဘဏ် ADB ရဲ့အစည်းအဝေးကိုကိုကပြောကြားတော့ပါရယ်ခင်ဗျာမြန်မာနိုင်ငံတဝမ်းကမြို့ကြီးတွေမှာပန်းချံတွေနဲ့လူသွားလာစုဝေးရာနေရာတွေကိုခရစ်စမတ်နဲ့နှစ်တကူပွဲတော်ကာလအတွင်းပိတ်ထားမှာဖြစ်ပါတယ်။ COVID-19 ကရောဂါကူးစက်ပြန့်နှံ့နေမှုကိုကာကွယ်ထိန်းချုပ်တဲ့အနေနဲ့လူစုလူဝေးမဖြစ်စေဖို့ပိတ်ရတာဖြစ်တယ်လို့ရန်ကုန်တိုင်းဒေသကြီးကတာဝန်ရှိသူတွေက Reuters သတင်းကိုပြောပါတယ်
။ဒီနှစ်ကိုတော့ကျွန်တော်တို့ကံပေါင်းတို့ပန်းချံတို့ကိုဒီ COVID ကာလဖြစ်နေတဲ့အတွက်ဒီနှစ်တကူအခသမယလေးကိုကတထိန်းသိမ်းပိတ်သိမ်းထားတာဖြစ်ပါတယ်။ဘာလို့လဲဆိုတော့နှစ်စဉ်နှစ်တိုင်းကျင်းပလာခဲ့တာကမှဒီလိုကံပေါင်းတို့ပန်းချံတို့မှာအချို့သောလူငယ်တွေအပျော်လွန်ကျူးတာတွေများတယ်ပေါ့လေ။ဒီနှစ်ဆိုလို့ရှိရင်လည်းဒီလိုကိုဗစ်ကာလဖြစ်နေတဲ့အတွက်ပိတ်ပင်ထားတာတွေများတဲ့အတွက်ဒီနှစ်ဆိုပိုပြီးတော့လူငယ်လူလက်ပိုင်းတချို့ကပိုပြီးလူစုလူဝေးလုတ်ပြီးတော့အပျော်လွန်ကျူးမဲ့ဟာလေးတွေများစွာကျွန်တော်တို့တော့မြင်တွေ့နေရတာပေါ့
ခရစ်စမတ်နဲ့နှစ်သစ်ကူးရုံးပိတ်ရကာလမှာလူစုလူဝေးမဖြစ်စေဖို့အတွက်လူစုကားတဲ့နေရာတွေဖြစ်တဲ့ပြည်သူ့ဥယျာဉ်အရာကံပေါင်းခရစ်စတန်ဥယျာဉ်နဲ့ပန်းချံကစားကွင်းတွေအားလုံးကိုဒီဇင်ဘာလ21ရက်နေ့ကနေ31ရက်နေ့အထိယာယီပိတ်လိုက်တာဖြစ်ပါတယ်အနေတုံးကလည်းမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူ848ယောက်ထပ်တိုးတွေ့ရှိခဲ့တယ်လို့ကျန်းမာရေးအစိုးရဝန်ကြီးဌာနကည7နာရီကထုတ်ပြန်ထားပါတယ်။တရက်တာကူးစက်မှုတော့တထောင်အောင်ကျဆင်းလာတာ3ရက်ဆက်တိုက်ရှိပြီဖြစ်ပါတယ်။သေဆုံးသူကတော့22ယောက်ထပ်တိုးခဲ့ပါတယ်။မနေ့ကအထိ COVID-19 ကြောင့်သေဆုံးသူစုစုပေါင်း1465ဦးရှိပြီးရောဂါကူးစက်ခံရသူပေါင်းက136982ဦးရှိပြီဖြစ်ပါတယ်။အရှာမှာပထမဆုံးနိုင်ငံအဖြစ်စင်ကာပူနိုင်ငံက Pfizer BioNTech COVID-19 ကာကွယ်ဆေးကိုမနေ့တနင်္လာနေ့ကလက်ခံရရှိခဲ့ပါတယ်။ Britain နဲ့ American နိုင်ငံတွေနေတူစင်ကာပူနိုင်ငံကလည်း COVID-19 ကာကွယ်ဆေးအရေးပေါ်အသုံးပြုခွင့်ကိုပြီးခဲ့တဲ့အပတ်လုံးကခွင့်ပြုခဲ့တာဖြစ်ပါတယ်။ပထမတော့ကာကွယ်ဆေးတွေစင်ကာပူကိုရောက်လာတာကိုတွေ့ရလို့ဝမ်းမြောက်ပြီးကြောင်းစင်ကာပူဝန်ကြီးချုပ်လီရှန်လုံက Facebook စာမျက်နှာမှာရေးသားခဲ့ပါတယ်။လူဦးရေ 9.8 သန်းရှိတဲ့စင်ကာပူနိုင်ငံမှာကနဦးဆေးထိုးခံမဲ့သူတွေထဲသူလည်းပါဝင်မယ်လို့အသက်68နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်လီကပြောကြောင်းရိုက်တာသတင်းတပုတ်မှာပါရှိပါရယ်။အိန္ဒိယဝန်ကြီးချုပ်နဲ့ဗီယက်နမ်ဝန်ကြီးချုပ်တို့နှစ်ဦးဗီဒီယိုကတဆင့်ထိပ်သီးဆွေးနွေးပွဲတရက်ကိုတင်းလာလေးကကျင်းပခဲ့ပြီးတနင်္ဂနွေဆက်ဆံရေးပုံမခိုင်မှာအကောင်ရေးဆွေးနွေးခဲ့ကြပါရယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတနင်္ဂနွေအကြာ2021ခုနှစ်က2023ခုနှစ်အထိ Joint Vision Document ပူးတွဲမျှော်မှန်းချက်စာတမ်းပါလုပ်ငန်းစီမံချက်တွေကိုအကောင့်ထည့်ဖော်သွားမယ်လို့ပြောပါရယ်။
अगले साल हम दोनों संयुक्त राष्ट्र की सुरक्षा परिषद में
ရှင်းတယ်မှာကျွန်တော်တို့နှစ်နိုင်ငံစလုံးကုလသမဂ္ဂလူကြိုးရေးကောင်စီနိုင်ငံတွေဖြစ်လာတော့မှာပေါ့ကမ္ဘာစီမင်းပေါ်မှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကတိတိတတ်တာတိုးတက်လာမှာဖြစ်တယ်လို့ Joint Vision Document ပူးတွဲမျှော်မှန်းချက်စာရန်ပါလုပ်ငန်းစီမံချက်တွေကိုစတင်နိုင်မှာဖြစ်ကြောင်းလည်းအိန္ဒိယဝန်ကြီးချုပ်ဒါရင်ဒရာမိုရီကပြောပါတယ်ငြိမ်းချမ်းရေးကြီးပွားတိုးတက်ရေးနဲ့ပြည်သူတွေအတွက်ရေးဆွဲထားတဲ့အဲ့ဒီပူးတွဲမျှော်မှန်းချက်စာရန်ကတကယ်ဆက်ဆံရေးနဲ့ဆိုင်ဆိုင်ရှိတာကိုကမ္ဘာကိုအသိပေးနိုင်မှာဖြစ်တယ်လို့လည်းဝန်ကြီးချုပ်မိုရီကပြောပါတယ်။ဗီယက်နမ်ဝန်ကြီးချုပ်ငွေရွှန်ဖူကလည်းတနိုင်ငံဆက်ဆံရေးမှာရောနိုင်ငံပေါင်းစုံဆက်ဆံရေးမှာပါတနိုင်ငံပူးပေါင်းဆောင်ရွက်ရေးမြင့်တင်ဖို့လိုအပ်တဲ့အချက်အပေါ်အိန္ဒိယဝန်ကြီးချုပ်နဲ့တသဘောတည်းရှိတယ်လို့ပြောပါတယ်။တောင်တရုတ်ပင်လယ်ထဲနိုင်ပြည်ပိုင်ဆိုင်ကြောင်းဒီဇိုင်းမှတ်တောင်းဆိုနေတဲ့တရုတ်နိုင်ငံကိုဝေဖန်လေးရှိတဲ့အိန္ဒိယနဲ့ဗီယက်နမ်နိုင်ငံတို့ရဲ့ဆက်ဆံရေးကအခုချိန်မှာပိုလို့အရေးပါလာနေပါတယ်ခင်ဗျာ။ဒီကနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးတနေတူကြီးညာခဲ့တာပါအခုတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကိုဗစ် -19 ရောဂါပိုးဗီဇပြီးချိန်မှာပြောင်းလဲလာတာကပိုကူးဆက်လွယ်တာကြောင့်မြန်မာနိုင်ငံမှာလည်းပိုကာကွယ်ကြဖို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကမနေ့ကအထူးသတိပေးချက်ထုတ်ပြန်လိုက်ပါတယ်ဂျန်ဒေါ်ဝင်းမင်ပါဒီမျိုးဗီဇပြောင်းလဲပုံနဲ့သက်ရောက်ပုံတွေကိုဒီဝန်ကြီးဌာနပြောခွင့်ရတဲ့ American CDC ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနမှလေ့လာသင်ကြားခဲ့တဲ့ကူးစက်ရောဂါဗေဒကျွမ်းကျင်သူဒေါက်တာသန်းနိုင်စိုးကိုမေးရမှာအခုလိုဆက်ရှင်းပြပါတယ
်အဓိကကတော့ဒီ virus ရဲ့သဘောကတော့သူ့ရဲ့ပိုးကူးခံတဲ့လူများလာတဲ့အများဒီပိုးကဒီ copy ပေါင်းမြောင်များစွာပွားတာမလူတယောက်ကခန္ဓာကိုယ်ရဲ့ဝင်သွားမယ်ဆိုရင်ပဲဒီ virus ဝင်သွားတဲ့ပမာဏဒီမူလထက်ကိုအစာပေါင်းကဒါထောင်ပေါင်းတောင်းပေါင်းပေါ့ဒီ virus အကောင်ပေါင်းဆိုမရေမတွက်နိုင်တော့ပေါ့နော် billion trillion နဲ့ချီပြိုးပွားတော့ပွားတဲ့ခါကျတော့မူလ copy နဲ့တူချင်မှတူပါဘူးနော်အဲ့တော့ဘယ်လောက်ထိဒီမူရင်းကျွန်တော်တို့ဒီ Wuhan မှာစပြီးတော့ seafood market မှာတွေ့ခဲ့တဲ့ virus နဲ့အခုနောက်ဆုံးကူးစက်ခံရတဲ့လူတယောက်မှရှိတဲ့ virus နဲ့ဟာဟိုတော်တော်ကြီးကိုကွဲပြားခြားနားနိုင်မဲ့ခွင်လန်တော်များသွားတာပေါ့ဆိုတော့တိုင်းငယ်နေအနေရောလူမျိုးပေါင်းစုံရဲ့ခန္ဓာကိုယ်ထဲမှာပတ်ဝန်းကျင်အခြေအနေတွေကိုကတုံ့ပြန်မှုမတူတဲ့အခြေအနေတွေကြားထဲမှာသူကမျိုးတွေပွားတာကျွန်တော်တို့ပထမလေးလာသိရှိသလားဆိုမျိုးစိတ်တွေမဲ့30လောက်ရှိရပေါ့နော
်ဟုတ်ကဲ့ကျွန်တော်တို့ဒီမျိုးပီဇာကအရင်တစ်ခေါက်ရက်ခိုင်မှာဒုတိယလှိုင်းတပေါ်မျိုးပေါ့နော်စတွေ့ခဲ့တုန်းကလည်းကြောင်းခဲ့တယ်ပေါ့နော
်ဟုတ်ကဲ့အဲ့ဒီမှာကျွန်တော်တို့ကစေဝန်ဘူးဒီကနေဂျီယူပြောင်းတဲ့အချိန်မှာကျွန်တော်တို့ဆယ်စားလောက်ထိပို့ပြီးကူးစက်နိုင်နေတယ်ဆိုတဲ့ဟာမျိုးလည်းကျွန်တော်တွေ့ခဲ့ပြီပေါ့နော်ဒီ second wave ရဲ့အစမှာကျွန်တော်တို့တွေ့ခဲ့တဲ့ဟာလေအဲ့လိုပို့ဆိုတော့ကျွန်တော်တို့လည်းအဲ့တန်ကိုအခုကျွန်တော်ခံနေရတာပေါ့အဲ့လိုမြန်နေကြတဲ့မှာဒါနောက်ထပ်ဒီ UK မှာလည်းထပ်ပြီးတော့ပေါ့နော်ခုနကျွန်တော်ဂျမိုင်းရဲ့အားလုံးကြီးတာမှာထုတ်ပြန်ထားလို့ပါပဲထပ်ပြီးတော့ဒီလိုမျိုး mutation ဖြစ်ပြီးတော့ကူးစက်မှုတော့မြန်တယ်ပေါ့နော်အဲ့တော့တို့ကတော့အမျိုးမျိုးတော့ပြောနေတာပေါ့နော်ဒါအရင်ရတဲ့ဆိုင်ဒါအစာပေါင်းများစွာပြန်လာနိုင်တဲ့ဟာလည်းရှိရပေါ့နော်လက်ရှိတွေ့ထားတဲ့ဟာကလည်းတော်တော်မြန်နေပြီပေါ့အဲ့တော့ဒါ UK ရဲ့ဒီ virus ကိုတော့မှဒီ Europe ဘက်ကနည်းနည်းစိုးရိမ်နေတဲ့ခါကျတော့ flight တွေ short ပစ်တာတော့တချို့နေရာတွေ UK နဲ့ကုလူဆက်ဆံတဲ့ဒီလမ်းကြောင်းတွေပိတ်ပစ်တာတော့ပေါ့နော်အဲ့တော့ဒီလိုမျိုး mutation တွေကဒါဖြစ်ဖြစ်သားရှိတယ
်ဟုတ်ကဲ့အဲ့တော့ဒီမျိုးဗီဇပြောင်းတာရဲ့အကျိုးသက်ရောက်မှုပေါ့နော်ကောင်းကျိုးဆိုကြအောင်
အဲ့တော့ mutation ဖြစ်ခြင်းအားဖြင့်မျိုးထွန်းခြင်းအားဖြင့်ပို့ပြီးတော့ကူးစက်မြန်နေအမျိုးဖြစ်တယ်ဖြစ်နိုင်တယ်ပိုပြီးပြင်းထန်တဲ့ဟာလည်းဖြစ်နိုင်တယ်ပိုပြီးကူးစက်မြန်ပြီးပိုပြီးပြင်းထန်တာလည်းဖြစ်နိုင်တယ်အဲ့ဒီပြင်ကူးစက်မှုနှုံနှိမ့်သွားတဲ့ဟာတို့အပြော့သွားတဲ့ဟာမျိုးလည်းဖြစ်နိုင်တယ်အဲ့တော့လက်ရှိဒီ COVID-19 ရဲ့အနေအထားတော့ဒီကူးစက်မှုနှုံမြန်ပြီးတော့ပြင်းအားတော့ရော့သွားတဲ့အထောက်အထားကြီးမတွေ့ရဘူးပေါ့ကျွန်တော်တို့အစားပိုင်းဒီစက်ဝန်းဘူးဂျီနဲ့ဒီနဲ့တော့လည်းဒီလိုပဲပေါ့ကူးစက်မှုနှုံမြန်လာတယ်ရောဂါပြင်းထန်မှုနှုံသေဆုံးမှုနှုံနေရာရော့မသွားတဲ့ကပိုပြီးတော့ကြဲကြဲပြန့်ပြန့်ဖြစ်ပြီးတော့ဒါလူတွေအများကြီးပေါ့နော်ကျွန်တော်တို့ဆုံးရှုံးရတဲ့ဟာလည်းရှိတယ်ပေါ့အဲ့ဒါပို့ပြီးတော့သတိထားကြဖို့ပေါ့နော်။ဘာလို့ဆိုတော့ virus မျိုးစိတ်တစ်ခု mutation တစ်ခုဒီကဘာကြီးရဲ့တနေရာမှာဖြစ်နေပြီဆိုရင်ကိုယ့်စီကိုလည်းဒါအချိန်မီရောက်လာနိုင်တယ်ပေါ့နော်။ဒီလူမျိုးရောက်လာခဲ့ရင်လည်းသိရအောင်ဆိုပြီးတော့ကျွန်တော်တို့စေတုတေသနာဦးစီးဌာနအနေနဲ့ဒီလိုမျိုး whole genome sequencing တွေပေါ့နော
်။ဟုတ်ကဲ့ဒီမျိုးဗီဇတစ်ခုလုံးကိုအသေးစိတ်ဒီဖြစ်စဉ်ကိုကိုယ်စက်နဲ့လိုက်လေ့လာတာပေါ့ဆရာနော်
။ဟုတ်ကဲ့ဒီ virus နဲ့ပတ်သက်ပြီးတော့ဒီ SARS-CoV-2 ပေါ့နော်ဒီဟာကိုကျွန်တော်တို့စမ်းသပ်လေ့ရှိတယ်ပေါ့ဆရာကြီးနော်။အဲ့တော့ကိုတို့ပြောတဲ့ဒီ BA.2 ကတော့အခုတရှိ UK မှာတွေ့တဲ့ virus ပေါ့နော်ဒါပေမဲ့ကျွန်တော်တို့ဆီမှာလည်းဒီလိုမျိုးတွေ့လာနိုင်တယ်ပေါ့အဲ့တော့ကျွန်တော်ကိုယ့်ဆီမှာရှိတဲ့ပိုးကိုလည်းကျွန်တော်တို့မျက်ခြင်ပြန်ပြန်စောင့်ကြည့်နေတယ်ကျွန်တော်တို့မှလည်း virologist တွေရှိပါတယ် DM မှာလည်းလေ
ဟုတ်ကဲ့ကျွန်တော်တို့အရင်တစ်ခေါက်မျိုးဗီဇပြောင်းတဲ့ချိန်မှာ second wave ပေါ့နော်ဒုတိယ line ထိခဲ့ပြီးတဲ့နောက်မှာအခုလိုထပ်ပြောင်းပြန်တော့ third wave တတိယ line ထိခံရပါကိုဆိုရတဲ့အနေထားဖြစ်တာပေါ့ဆရာနော
်အဲဒါကတော့ကျွန်တော်တို့ဆိုရင်ပါလေဒီမျိုးပြောင်းတဲ့ကိစ္စလည်းကျွန်တော်တို့ချိန်လုံးသတိပေးနေရ အဲ့ဒါတော့လက်ရှိတော့ UK မှာပဲတွေ့သေးတာပါယူရိုပတ်တောင်မရောက်သေးပါဘူးမြတ်ယူရိုကလည်းသူတို့စီရောက်လာမှာဆိုရင်နေတာပေါ့နော်ဒါပေမဲ့ဟူဟန်မှာဖြစ်တဲ့ virus ရောက်လာပြီပေါ့နော်အဲဒီဝမ်နေဖြစ်ပြီး US ကိုရောက်ပြီး US မှာအများကြီးဖြစ်နေတဲ့အချိန်ကျွန်တော်တို့မဖြစ်ဘူးထင်ပေမဲ့လည်းအချိန်တန်တော့လည်းကျွန်တော်တို့ဖြစ်တာပဲပေါ့နော်အဲ့တော့ကျွန်တော်တို့တွေကဒါသတိမပြတ်ထားပြီးတော့ကာကွယ်ရေးနည်းလမ်းတွေကိုလိုက်နာအောင်ပါကာကွယ်ရေးနည်းလမ်းကတော့အတူတူပဲပေါ့နော်ပို့ပြီးတိထားဖို့လိုပါတယ်ပို့ပြီးလိုက်နာဖို့လိုပါတယ်သူပြင်းအလုံးပိတ်ခမ်းပေါ့ဒီလူစုစုစုစုရှိတဲ့နေရာတွေပေါ့နော်နောက်တစ်ခုကဒီလက်ရှိသုံးနေတဲ့ကာကွယ်ဆေးတွေပေါ့နော်ဒီ virus ပေါ်မှာတည်ရောက်မှုရှိတယ်ပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
မင်္ဂလာပါရှင်ကျမသင်္ကီထိုက်ပါထိုင်းနိုင်ငံတွင် COVID-19 ကူးစက်မှုတိုးလာတဲ့အပေါ်တရားမဝင်ရွှေ့ပြောင်းလုပ်သားတွေကိုထိုင်းဝန်ကြီးချုပ်ကတင်းလာနေမှာအပြစ်တင်လိုက်ပြီးလက်ရှိအချိန်ထိနိုင်ငံတွင်းအသွာလာကန့်သတ်ပိတ်ပင်မှုကိုကြေကြေပြန့်ပြန့်လုပ်ဖို့မရှိသေးကြောင်းနဲ့ပြည်သူတွေစိတ်အေးအေးထားကြဖို့တိုက်တွန်းလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုများလာတဲ့စမုတ်စခွန်ဒေသမှာတော့မြန်မာရွှေ့ပြောင်းလုပ်သားတွေအပေါ်မှာအမြင်မကြီးဖြစ်နေကြပါတယ်။စမုတ်စခွန်ခရိုင်တွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတနင်္လာနေ့အထိ800ကျော်တွေ့ရှိထားပြီးအများစုကမြန်မာရွှေ့ပြောင်းလုပ်သားတွေဖြစ်ပါတယ်။အများစုကရောဂါလက္ခဏာမပြဘဲကူးစက်ခံထားရတာလို့လည်းအာဏာပိုင်တို့ကပြောပါတယ်။တီးခြားခွဲထားတဲ့ရွှေ့ပြောင်းလုပ်သားတွေကိုအစားအသောက်ပို့ပေးနေတဲ့အသက်43နှစ်အရွယ်မနီရာဂျက်ပန်ကတော့
ကျမကတော့မြန်မာပြည်ကလူတွေကိုရှောင်ပါတယ်ဘလို့ပဲဖြစ်ဖြစ်သူတို့အနာကိုမကပ်ပါဘူးလူတိုင်းလိုပဲကျမလည်းသူတို့ကိုရှောင်တာပါသူတို့ပေါ်မှာပဲမူတည်တာပဲလေသူတို့အနေနဲ့ကျမတို့ထိုင်းတွေလိုစီကန်းလိုက်နာပြီးနှာခေါင်းစည်းကိုဝတ်မလားမြန်မာပြည်ကလာသူတွေနေနဲ့သူတို့ဘလို့စဉ်းစားပြစ်မှုလဲဆိုတဲ့ပုံမှာမူတည်နေပါတယ
်ဗိုင်းရပ်စ်ကူးစက်မှုအချက်အချာဖြစ်တဲ့မဟာချိုင်းကပဇွန်ဈေးကိုတနင်္ဂနွေနေ့ကဆားလို့တန်ဆူးကြိုးတွေနဲ့ကာယံပိတ်ပင်ထားပါတယ်စမုတ်စခွန်နဲ့အနီးအနားဒေသတွင်လူပေါင်း 4,000 ကျော်လောက်ကိုကိုရိုနာဗိုင်းရပ်စ်စစ်ဆေးပေးနိုင်ဖို့အာဏာပိုင်တို့ရည်ရွယ်ဆောင်ရွက်နေပါတယ်။မြန်မာရွှေပြောင်းဦးနိုင်နိုင်ကအခုလိုပြောပါတယ်
။ဖွန်ထိုင်းကပြောတော်နေရော
ထိုင်းတွေကနှကောင်းဆေးဝေးရတာစိတ်အနှောက်အယှက်ဖြစ်လို့မဝစ်ခဲ့ကြပါဘူး။အခုတော့ကူးစက်ပြန့်နှံ့မှုဖြစ်တော့တစ်ချိန်လုံးဝစ်နေကြပါပြီ
။ထိုင်းနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ပတ်သက်ပြီးရွှေပြောင်းလုပ်သားတွေကိုထိုင်းဝန်ကြီးချုပ်ကတင်းနှင်းလာနေမှာအပြစ်တင်ပါတယ်။မဟာချန်ပဇွန်ဇေနာကကျောင်းကကျောင်းဆရာမစူပါပွန်ဗာမွန်နာရှ်ကလည်
းချောဝါယမီစွန်မာ
တီမြမပြီကလူတွေအများအပြားထိုင်းဘက်ကိုခိုးဝင်နေကြပြီးဆေးစစ်မှကိုလည်းရှောင်နေကြတယ်လို့ကျမတို့ထင်ပါတယ်သူတို့ကြောင့်ထိုင်းတွေပါကူးစက်ကုန်တာတီးတော့တချို့ကလည်းတရားမဝင်နေနေကြတော့ထွက်ပြေးဖို့လုပ်ကြပါတယ်သူတို့ကိုတရားမဝင်ဝင်ရောက်မှုနဲ့တရားစွဲတင်ပါတယ်
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအရေးကြောင့်မြန်မာရွှေ့ပြောင်းလုပ်သားတွေအပေါ်အမြင်မကြီးဖြစ်နေကြတာနဲ့ပတ်သက်ပြီးစိတ်မရှိပါဘူးလို့မြန်မာရွှေ့ပြောင်းလုပ်သားဥပန်းအောင်ကပြောပါတယ
်
ကျွန်တော်ကတော့စိတ်မဆိုးပါဘူးကျွန်တော်တို့ထဲမှာတရားဥပဒေကူးစက်အနေနဲ့ရှိနေရင်လည်းဗိုင်းရပ်စ်ရှိမရှိသိအောင်ကျွန်တော်တို့စစ်ဆေးကြဖို့အခွင့်အလမ်းကောင်းရတာပါပဲ
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တွေတွေ့နေရတာနဲ့အတူပဲတင်းနှင်းလာတဲ့ကထိုင်းရဲ့အဓိကအဆုရှေရာအညွန့်ကိမ်းမှာ 3.9 ရာခိုင်နှုန်းလောက်ကျသွားပြီးမနစ်ခင်ပိုင်းအရောက်ဝယ်မှာလဲထိုင်းဘတ်ငွေစည်းနှုန်းက 3.9 ရာခိုင်နှုန်းလောက်ကျသွားပါတယ်ရှင
်။သောရရှင်များရှင်ကျမစုမမကိုဗစ် -19 ကူးစက်မြန်ကပ်ရောဂါအပေါ်မှာပြည်သူအများလုံးဝမပေါ်ဆကြပဲအထူးသတိထားကာကွယ်ကြဖို့ဒိမတ်နိုင်ငံကမြန်မာသူနာပြုဒေါ်ခိုင်ခိုင်ဦးမြင့်ကအလေးနက်ထားပြောကြားလိုက်ပါတယ်။သူမဟာဒိမတ်နိုင်ငံရဲ့ COVID-19 ကပ်ရောဂါကာကွယ်ထိန်းချုပ်ကုသရေးကြိုးပမ်းမှုတွေမှာရှေ့တန်းကနေပါဝင်ခဲ့သူတူဖြစ်နေမြန်မာနိုင်ငံဆိုင်ရာဒိမတ်တန်ယုံကချီးကျူးဂုဏ်ပြုခံရသူဖြစ်ပါတယ်။သတိထားနေတဲ့ကြားကပဲသူကိုယ်တိုင်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံလိုက်ရတဲ့အတွေ့အကြုံပေါ်မူတည်ပြီးအခုလိုသတိပေးလိုက်တဲ့အကြောင်းဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်။ဒိမတ်နိုင်ငံကိုဖီဟေဂီမြို့တော်က North Shetland ဆေးရုံမှာအလုပ်လုပ်နေတဲ့မြန်မာသူနာပြုဒေါ်ခိုင်ခိုင်ဦးမြင့်ဟာ COVID-19 ရောဂါကူးစက်ခံလိုက်ရပါတယ်ဒီအချိန်အပေါ်မှာမြန်မာသူနာပြုဒေါ်ခိုင်ခိုင်ဦးမြင့်ကအခုချိန်ထိရောဂါနဲ့ခံစားနေရတဲ့သူ့အတွေ့အကြုံကိုပြောပြပါတယ
်သွားမစစ်ခင်ဘုံလူနဲ့ညမရောက်ခင်အင်္ဂါနေ့ညမှာပဲအမအနေနဲ့အသက်ရှူကျက်တယ်လို့စိတ်ထဲမှာခံစားနေရအဲ့ဒါနဲ့ဒါမဲ့နောက်နေ့မနေ့သွားစစ်တယ်သွားစစ်ပြီးတော့ပြန်လာတဲ့ဘုံလူနဲ့မှာပဲအမချောင်းဆိုးတယ်ဟိုချောင်းတော်တော်ဆိုးတယ်တနေ့ကုန်လောက်ချောင်းဆိုးပြီးတော့ဒါမဲ့ညဘက်လဲကြောလူကချွေးတွေထွက်တာညမှာဆွတ်တင်ကလေတစ်ချိန်ပေါ့ကလေဟို ဝဆားတို့အကုန်လဲပြင်နေရတစ်ချိန်လုံးအဲ့ဒီဟာနှစ်ရက်လောက်ဖြစ်လိုက်တဲ့အခါမှာလူကတကယ်ကိုနှုံးကြပါတော့တာပြီးတော့လေဟိုအမားတို့ဘာပြောပေါ့နော်အသက်ဟိုအရန်မငယ်ဘူးဆိုမဲ့အမားတို့အရန်မကြီးသေးတဲ့လူတောင်မှတော်တော်ခံရတာဖြစ်တယ်လို့လူကြီးတွေဆိုရင်တော့အမထင်တာယောဂအခန့်ရှိတယ်တကယ်လို့ဟိုအရင်ကတည်းကအဆုတ်တို့ဘာလို့မကောင်းတဲ့လူဆိုတော့ခံနိုင်ရှိမှာမဟုတ်ဘူး
ဒီဇင်ဘာ22ရက်နေ့အထိအမေရိကန်ပြည်ထောင်စုအခြေစိုက်ဂျွန်ဟော့ပ်စကင်းသက်သက်ကတူရဲ့ထုတ်ပြန်ချက်တွေအရဒိမတ်မှာ COVID-19 အတည်ပြုလူနာက 13,500 ရှိပါတယ်
။တကယ်တမ်းကျအခက်မသိရင်တကယ်ကိုသေသွားနိုင်တဲ့ယောဂါတစ်ခုဖြစ်တယ်ဆိုတာအမကိုယ်တိုင်ခံစားလိုက်ရတဲ့အခါမှာသိလိုက်ရတယ်။အဲ့တော့ဘလူးဒိုးချထားတဲ့စီမင်းစည်းကမ်းတွေအကုန်လုံးလိုက်လာပြီးတော့နောက်ဟိုမိသားစုတွေရှိလို့ရှိရင်ဟုတ်တော့ဟုတ်တယ်ဒီမဲ့တစ်နှစ်တန်လောက်ရှိနေပြီ။ဟိုကိုရီးယားဒီယောဂါကြီးအတွက်စိုးရိမ်ပူပန်အဲ့လိုနေနေရတဲ့ဘဝကနေပင်မနေကြမှာတော့သိတယ်ဒါမဲ့ဒီပင်မနဲ့ဟာကိုဟာမလုပ်ပဲနဲ့ကိုရဲ့တကယ်ဟိုဘယ်လိုပြောမလဲအနောက်ဆုံးအပြင်ထွက်ရင်လည်းထွက်ရမယ်ထွက်မနေထွက်ရမယ်အခါမှာလည်းကိုတကယ်သတိရှိရှိနဲ့ပြီးတော့အိမ်မှာအသက်ကြီးတဲ့လူတွေရှိခဲ့လို့ရှိရင်လည်းအဲ့လိုအရန်ကိုသတိထားကြပါလို့ဘာလို့လဲဆိုတော့ခံနိုင်ရရှိမှာမဟုတ်ဘူးတကယ်ဖြစ်လာပြီဆိုရင်လေ
ကယောဂါကူးဆက်ပြန့်ပွားကာကွယ်ရေးလူတွေအိမ်ထဲမှာပဲနေကြဖို့အမိန်ကန့်သက်ချက်တွေတဦးနဲ့တဦးခတ်ခွာခွာနေကြဖို့ညွှန်ကြားချက်တွေကမ္ဘာနိုင်ငံတွေမှာရှိနေပေမဲ့အချိန်ကြာနေပြီမို့တချို့ကလည်းငင်းငွေစိတ်ပြတ်နေကြပါတယ်။ဒါပေမဲ့ပေစေနိုင်တဲ့ကူးဆက်ပြန့်ယောဂါမှုချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုမိမိအတွက်ရောမိသားစုအတွက်ပါစောင့်ထိန်လိုက်နာပေးပါလို့ဒေါ်ခိုင်ခိုင်ဦးမြင့်ကတိုက်တွန်းပါတယ်
။မားတို့မြန်မာပြည်မှာဆိုချမှတ်ရေးဝန်ထမ်းတွေကအရန်ကိုပင်ပန်းနေကြပြီပြီးတော့သူများတိုင်းပြည်တွေကတိုးတက်တဲ့ဟာတွေဆိုတော့ဘာပြောတခုခုဟိုလိုအပ်လာတာရှင်အဆင်သင့်ရှိတယ်ဆိုမှမားတို့မြန်မာပြည်မှာကျတော့ဟိုဘာပြောလိုအပ်နေဒီတဲ့အတွက်ကျမရဲ့ခွန်နှန်းတွေကိုလည်းဟိုကုညီကြပါလို့ကုညီကြရတဲ့အပြင်နောက်ကိုယ့်ရဲ့မိသားစုရဲ့အတွက်ကိုလည်းကုညီဖို့ဆိုတာကိုယ့်ဟာကို max တက်အမဲဟိုလူစုလူဝေးကိုလုံးဝရှောင်ကြပါဖြစ်နိုင်လက်ကိုဆေးပါအဲ့ဒီဟာတွေကိုတော့တကယ်လိုက်လာကြပါလို့
မြမသူနာပြုတော်ခိုင်ခိုင်ဦးမြင့်ကိုကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးကျမ်းမာရေးသူရဲကောင်းတူဦးဖြစ်နေမြန်မာနိုင်ငံခြေဆိုင်ဒိမတ်တယုံကပြီးခဲ့တဲ့ဧပြီလကချီကျူးဂုဏ်ပြုခဲ့တာဖြစ်ပါတယ်ရှင်
ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေရဆိုင်းနေတယ်ဆိုပေမဲ့လက်ရှိရှင်ထိမိုင်းပေါက်ကွေးတာတွေရှိနေတယ်လို့မိုင်းပေါက်ကွေးပြီးဒဏ်ရာရရှိထားသူတွေနေနဲ့လည်းအကူအညီတွေလိုအပ်နေတဲ့အကြောင်းပြောရှင်ပါတယ်ကျွန်တော်တတ်နိုင်ပါလက်နက်ကင်မီးပခတ်တွေရှိခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာမြေမြုပ်မိုင်းတွေပေါက်ကွေးပြီးတော့တေဆုံးသူတွေရှိတယ်လို့ထိခိုက်ဒဏ်ရာရတာတွေလည်းအများပြားရှိနေပါတယ်အခုလိုမိုင်းပေါက်ကွေးပြီးထိခိုက်ဒဏ်ရာရရှိသူတွေကိုအရဖက်ပွေးစီတို့ကကူညီပေးထားပေမဲ့လည်းဒဏ်ရာရရှိထားသူတွေရေရှည်ရတင်နိုင်ဖို့အတွက်အကူအညီတွေလိုအပ်နေတယ်လို့လည်းမိုင်းထိမိုင်းဒဏ်ရာသူတွေကိုကူညီပေးနေတဲ့ဥတန်းထွန်းကပြောပါတယ
်မိုင်းထိလူနာတွေကတော့ညစာပြင်တော့ဟိုတောင်ပေါ်တက်ပြီးလောက်ကင်စားတဲ့လူတွေပဲမိုင်းရှိတာများတာလေငါသားကမိုင်းထိလူနာတော်များ non binary ပေါ့လေဘာကြီးကူညီလို့မယ်ဆိုတော့သူကခြေောက်တစ်ဖက်စီကျလာတဲ့လူရှိသလိုနှစ်ဖက်ဆက်လာတဲ့လူရှိရပေါ့သူအနာဂတ်ရဲ့ပြည်ထက်ကတော့ဘာမှမသိရစရာပေါ့လေကူညီရင်၆ခုနဲ့အများကြီးလိုမှာပေါ့ဒါကလေ
ညီလူမျိုးနဲ့စနင်းကြီးရွာကမိုင်းထိမှန်ပြီးခြေတစ်ဖက်ပြတ်တော်တဲ့မန္တန်စုကတော့လက်တော့အဆင်ပြေအောင်ကူညီသူတွေရှိပေမဲ့လည်းဘဝရည်ရည်ရဲ့အတွက်ကူညီတွေလိုအပ်နေတယ်လို့ပြောပါတယ
်ဟုတ်အကူညီလိုအပ်လို့ရပါတော့ဘာဖြစ်လဲဆိုတော့ဘာမှအိုကမနီမနမဒီမင်းရဲ့တနေရပေါ်တော့ညနေတဲ့နေရခါကျတော့ညီမညီမဘာမှမလုပ်နိုင်တဲ့ခါကျညီမပြီးညီမညီမရဲ့အမှုတာနေရပါတယ်နေရတဲ့ခါကျတော့ရင်လို့ဒီပါတော့အလုပ်တွေပါတော့ထမလုပ်နိုင်ဘူးပေါ့နော်ဒီအစိုးရထောက်ပံ့တာအခုကမရှိဘူးနော
်လက်ရှိရှင်ဒီစစ်တွေမျိုးအလိုတော်ပြည့်ဘုံတော်ကြီးကြောင့်မှနေရမပြောင်းနိုင်သေးတဲ့မိုင်းထိမှန်ပြီးတော့ဒဏ်ရာလူနာတွေစေဦးတဲ့မနေ့ရှိတယ်လို့မိုင်းထိမှန်သူတွေကိုကူညီပေးနေတဲ့ဦးတုံထွန်းကပြောပါတယ်
ကျွန်တော်တခြားဟာကြီးတော့ကျွန်တော်ပြောလို့ဘူးနော်ဟိုချစ်တီဆေးဟုံရောက်လာပြီးတော့ဟိုခြေတော်တစ်ဖက်ပြတ်သွားတယ်မိုင်းထိလူလာပေါ့တစ်ခဲကျော်လောက်ရှိတယ်လားနှစ်ဖက်ပြတ်သွားလူလာနှစ်ယောက်ရှိတယ်တော့ကျွန်တော်ကြောင့်မကြည့်ကြအောင်ကျွန်တော်တယောက်တည်းသိနေတော့တစ်ခဲကျော်လောက်ရှိတာပေါ့လေဒီကအများကြီးပုံပါပေါ့လေကျွန်တော်တို့အခုညီမပေးနိုင်တဲ့လူတွေအများကြီးရှိအောင်ပါပါ
မြမစစ်တပ်နဲ့အဲရကန်လက်နက်ကင်ဖွဲ့တို့ကြားနှစ်နှစ်တာစီရင်တင်မာမှုကာလအတွင်းညီတော်မိုင်းနဲ့စစ်လက်ကျန်ဘုံတွေပေါက်ကွေးမှုကြောင့်ထိခိုက်ဒေဆုံးတာ33ဦးထက်မနည်းရှိခဲ့ကြောင်းလဲဒေသခံလူထုအခြေပြုဖွဲ့တစ်ခုဖြစ်တဲ့ရခိုင်တိုင်းသားမျိုးနွယ်များစီရင် RAC ကမှတ်တမ်းတင်ထားပါတယ်ရခိုင်ပြည်နယ်ကစီရင်ပဏိပခတွေအတွင်းအရာသားထိခိုက်ဒေဆုံးမှုတွေပုံများလာသလိုစစ်ဆောင်ဒုက္ခတွေ23,000ကျော်ရှိနေပြီလို့လည်းခန့်မှန်းထားပါတယ် နိုဝင်ဘာလ၈ရက်နေ့ကရခိုင်ပြည်နယ်မှာရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့ဒေသတွေမှာပြည်လေကျင်းပနိုင်တဲ့ရှင်တွေဖန်တီးပေးဖို့အဲဖွဲ့ရဲ့ကဲလက်ချက်ကိုတပ်မတော်ကလက်ခံပြီးနောက်တိုက်ခိုက်မှုတွေရဆိုင်နေတာတလကျော်လောက်ရှိနေပေမဲ့ညီမောင်မဲအန်တီရဲ့ပါဝင်လုံခြုံရေးစိုးရိမ်မှုကြောင့်ဒုက္ခတွေရဲ့အများပြားနေရမပြန်နိုင်သေးပေဖြစ်နေပါတယ်။ညီမြောက်မိုင်းပိတ်ပင်တာစီရဲ့သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားခြင်းမရှိတဲ့မြန်မာနိုင်ငံမှာအခုချိန်ထိအစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကညီမြောက်မိုင်းတုံ့ပြန်တာတွေရှိနေသေးတယ်လို့ဒေသခံတွေရဲ့စစ်တမ်းမှာဖော်ပြထားကြပါတယ်။မြန်မာနိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတွေကတော့မြန်မာညီချင်းရဲ့လုပ်ငန်းစဉ်တွေမှာညီမြောက်မိုင်းရှင်းလင်းရေးပါဝင်ကြောင်းတုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာ။ကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတင်ပြပို့ထားတာဖြစ်ပါတယ်။
VOA American တန်ကအင်္ဂါနေ့မနေ့ကအစည်းအဝေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမူရင်းအပေါ်မှာပြန်ကောက်နှုတ်တင်ပြပေးသွားပါမယ်။ကျွန်တော်အောင်မြတ်သူပါ။တရားမျှတမှုရရှိရေးတိုက်ပွဲမှာအုပ်စုလိုက်အဓမ္မပြုချင်ခဲ့ရသူအမျိုးသမီးကမြန်မာစစ်တပ်ကိုအနိုင်ရရှိဆိုတဲ့ခေါင်းစဉ်နဲ့အယ်ဂျာဇီးယားမှာရေးသားရတဲ့ဆောင်မကိုတင်ပြမှာပါ။အုပ်စုလိုက်မရင်းချင်းခဲ့ရသူအသက်36နှစ်အရွယ်ကလေးငယ်၄ဦးရဲ့မိခင်ကဩဇာကြီးတဲ့စစ်တပ်နဲ့တရားရင်ဆိုင်တဲ့အမှုမှာအဓမ္မပြုကျင့်သူစစ်သား၃ဦးကိုအလုတ်ကျန်တဲ့ထောင်လိုက်အနှစ်20စီချမှတ်လိုက်တာဖြစ်တယ်လို့အစချီပြီးတော့ဆောင်းပါးကိုရေးသားထားပါတယ်။လာနဲ့ချီပြီးကြာမြင့်ခဲ့တဲ့ဒီတရားရင်ဆိုင်မှုမှာစစ်သားတွေရဲ့အဓမ္မပြုကျင့်မှုကိုခံရတဲ့မသိန်းသူရဲ့မြန်မာစစ်တပ်ကိုအနိုင်ရရှိမှုဟာရှာရှာပါပါတရားစီရင်မှုအောင်ပွဲတစ်ခုလည်းဖြစ်ပါတယ်။ဒီလိုအောင်မြင်မှုဟာတခြားသောအဓမ္မပြုကျင့်ခံရသူတွေအနေနဲ့လည်းပြန်လည်ပြောဆိုဖို့အတွက်အားရင်ဖြစ်စေပြီးတော့ပြစ်ဒဏ်ကကင်းလွတ်နေတဲ့မြန်မာစစ်တပ်ကိုစိန်ခေါ်မှုဖြစ်စေတယ်လို့လည်းဖော်ပြထားပါတယ်။စစ်တပ်ဟာမြန်မာနိုင်ငံရဲ့ဩဇာအကြီးဆုံးအဖွဲ့အစည်းကြီးတစ်ခုဖြစ်ပြီးပဋိပက္ခဖြစ်ရာဒေသတွေမှာစစ်သားတွေဟာအုပ်စုလိုက်အဓမ္မပြုကျင့်တာကိုလက်နက်တစ်ခုအနေနဲ့တုံးချနေတယ်ဆိုပြီးတော့လူခွင့်ရေးအဖွဲ့တွေကဆွတ်ဆွဲနေတာကာလကြာမြင့်နေပြီဖြစ်တယ်လို့လည်းရေးသားထားပါဗျ။စစ်မှတ်ဖြစ်ပွားနေတာနှစ်နှစ်ကြာပြီဖြစ်တဲ့ရခိုင်ပြည်နယ်မှာပြီးခဲ့တဲ့ဇွန်လကဖြစ်ပွားခဲ့တဲ့ဒီအမှုအတွက်သူမအနေနဲ့ဒီလိုသာဖွင့်မချခဲ့ရင်ရခိုင်ပြည်နယ်မှာဒါမျိုးတွေအများကြီးဆက်ဖြစ်ဖို့လမ်းဖွင့်တယ်လို့ဖြစ်သွားလိမ့်မယ်လို့လည်းမှုမှနိုင်ရရှိခဲ့တဲ့မတင်နုကပြောတာကိုကိုးကားပြီးတော့ဆောင်းမမှဖော်ပြထားပါဗျ။အစောပိုင်းကာလတွေမှာဒါဟာမတင်နုရဲ့ဆွဆွဲပြောဆိုမှုသာဖြစ်တယ်လို့စစ်တပ်ကညှင်းပယ်ခဲ့တာပါ။သူမအနေနဲ့လည်းပတ်ဝန်းကျင်မှာအမဲဆက်ဖြစ်ရပြီးခင်မွန်းဖြစ်သူကလည်းသူမကိုစကားမပြောတော့ဘူးလို့ရေးသားထားပါဗျ။ဒီလိုအပြစ်ပေးအရေးယူလိုက်တာနဲ့ပတ်သက်လို့စစ်တပ်ဘက်ကတော့ဒီအမှုကိုကင်တွယ်စုံစမ်းစစ်ဆေးခြင်းကိုပွင့်လင်းမြင့်တာမှုရှိရှိလှုပ်ဆောင်နိုင်ရတဲ့သူတို့ရဲ့အောင်မြင်မှုတရအဖြစ်ပြီးခဲ့တဲ့စနေနေ့ကထုတ်ပြန်ကြေညာပါဗျ။လေလာလူတွေကတော့မတိန်နုရဲ့အမှုအနိုင်ရတာဟာတိုင်းပြည်မှာအရာရာကိုထိန်းချုပ်ထားတဲ့စစ်တပ်ရဲ့အပြောင်းလဲဆိုတာကိုပြောဖို့စောနေသေးတယ်လို့ဆိုပါတယ်။လူအခွင့်အရေးလေးလာစောက်ကြည့်ရေးအဖွဲ့ Human Rights Watch က Fair Robertson က AFP ကိုပြောဆိုရမှာတော့ဒီအမှုကိုစစ်တပ်ကတကားပိတ်စစ်ဆေးခဲ့တာဖြစ်ပြီးတော့ယာတူးလိုက်ဆွဲဆိုထားတဲ့အမှုတွေတွေကိုကိုင်တွယ်ဖြေရှင်းဖို့စစ်တပ်အနေနဲ့အဆင်သင့်မဖြစ်သေးဘူးလို့ဆိုပါတယ်။အရင်ကဆိုရင်ဒီလိုတရားစွဲဆိုတာမျိုးကိုညှင်းပယ်ခဲ့ပြီးအချို့အမှုတွေကိုအသေးဖြတ်မှုနဲ့တော့ပြန်ပြီးတော့တရားစွဲဆိုတာမျိုးတွေရှိခဲ့တယ်လို့လည်းဆိုပါတယ်။၆လညီပါကြာမြင့်ခဲ့တဲ့တိုင်မသိန်းနှုအနေနဲ့အဖြစ်ဆိုးကြုံခဲ့ရတဲ့ညကိုပြန်ပြီးတော့မြင်အောင်နေစေပဲလို့ဆိုပါရယ်ညအမောင်ထဲမှာသူတို့ရွာထဲမှာတိုက်ပွဲဖြစ်ပြီးသူမကကလေးတွေမြေးတွေနဲ့အတူသူမရောက်ကမအိမ်မှာတွားရောက်ပုံအောင်ခဲ့ရမှာကလေးငိုတာကြောင့်စစ်သားလေးဦးကသူတို့ကိုရှာဖွေတွေ့ရှိသွားခဲ့လို့ဆိုပါရယ်စစ်သားတွေရဲ့မတရားပြုကျင့်မှုကိုခံရပြီးမှမသိန်းနှုကသူမရဲ့ကလေးတွေနဲ့အတူစစ်တွေမျိုးကိုထွက်ပြေးသွားခဲ့ပြီးအခုလိုတရားစွဲဆိုဖို့ဆုံးဖြတ်ချက်ကိုခက်ခက်ခဲခဲချခဲ့ရတယ်လို့ဆိုပါရယ်ဥပဒေအထောက်အကူပေးခဲ့တဲ့ရခိုင်မျိုးသမီးကွန်ရက်ကဥက္ကဋ္ဌမညုထေးကတော့ဒီလိုအမိန့်ချလိုက်တာမို့နောက်ထပ်အထမပြုကျင့်ခံရသူတွေလည်းဥပဒေအထောက်အကူတွေအတွက်အကူအညီတွေလာတောင်းကြမှာဖြစ်ပြီးတော့လောလောဆယ်မှာတော့မြန်မာနိုင်ငံတခွန်းကတိုင်းရင်းသားဒေသတွေကဒီလိုအဖြစ်မျိုးကြုံရသူတွေကိုကူညီနိုင်မယ်လို့မျှော်လင့်နေကြောင်းကိုကဖော်ပြထားပါဗျ။မသိန်းနှုအနေနဲ့လူမှုပတ်ဝန်းကျင်မှာအမဲဆက်စုံးနေတဲ့ဘဝကိုနေစဉ်ရင်ဆိုင်နေရပြီးထိုင်းနိုင်ငံမှာတွားရောက်လို့လိုကိုင်းနေတဲ့ခင်မွန်းစီကလည်းငွေကြေးအထောက်ပံ့နေမရတော့ဘူးလို့ဆိုပါတယ်။ဒီလိုအဖြစ်မျိုးကြုံရတဲ့ရခိုင်မျိုးသမီးတွေအနေနဲ့ရှက်ပြီးတော့ပုံအောင်နေကြပဲအမှန်ကိုထုတ်ဖော်ပြောကြဖို့အတွက်မသိနှုကတိုက်တွန်းခဲ့ကြအောင်ဆောင်းမမှဖော်ပြထားပါတယ
်အခုဆက်ပြီး VOE မြန်မာပိုင်းအစီအစဉ်ရဲ့ခရစ်စမတ်ယာသီတေးသချင်းအစီအစဉ်ကိုထုတ်လွှင့်ပေးကြပါတယ်အဆိုတော်လင်းနှစ်ပြီဆိုထားတဲ့ဒီဇင်ဘာညဆိုတဲ့သချင်းကိုနားဆင်ကြပါခင်ဗျာ ကန်တန်ကအင်္ဂါနေ့မနေ့ခင်းအစီအစဉ်တွေဆက်လက်ထုတ်လွှင့်ပေးနေပါတယ်
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်နေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မကြသေးခင်အချိန်အထိရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်ခဲ့တဲ့ Cameroon နဲ့ရခိုင်လက်နက်ကိုင် AA တို့အကြားတွဲဆုံဆွေးနွေးမှုတွေစတင်ခဲ့တာကြောင့်ငင်းချမ်းရေးအတွက်မျှော်လင့်ချက်တွေလည်းထွက်ပေါ်နေပါတယ်။ဒါပေမဲ့လည်းလက်တလုံးဆူနေမှုတွေကနေတနိုင်ငံလုံးငြိမ်းချမ်းရေးရဖို့စိန်ခေါ်မှုတွေလည်းရှိနေတယ်လို့နိုင်ငံရေးလေလာသူတွေကသုံးသပ်နေကြတဲ့အကြောင်းကိုဒီတစ်ပတ်သတင်းတောက်မှတ်စုအစီအစဉ်မှာတင်ပြပေးပါမယ်။ကျွန်တော်မိုးစောပါ။ရခိုင်ပြည်နယ်မှာနိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမကျင်းပဖြစ်တဲ့နေရာတွေမှာကျင်းပနိုင်မဲ့အခြေအနေတွေဖန်တီးဖို့ AA ရခိုင်လက်နက်ကိုင်အဖွဲ့ရဲ့ကမ်းလှမ်းချက်ကိုတမရော်ကလက်ခံလိုက်ပြီးနောက်ဆက်တွဲတိုက်ပွဲတွေရပ်ဆိုင်းသွားတယ်လို့တွေ့ဆုံဆွေးနွေးတာတွေလည်းရှိလာပါတယ်။နိုဝင်ဘာလ12ရက်နေ့ကစတင်ပြီးတိုက်ခိုက်မှုတွေရပ်ဆိုင်းခဲ့တယ်လို့ဒီအပြစ်ခတ်ရပ်ဆိုင်းမှုခိုင်မာဖို့အတွက်တမရော်နဲ့ AA အကြားမှာအွန်လိုင်းကဆွေးနွေးတာတွေရှိခဲ့တယ်လို့ WSA ဝါတက်ဖွဲ့ထိန်းချုပ်ရာပန်ဆန်းမှာလည်းနှစ်ဖက်အစင်းမြင့်အရာရှိတွေ့ဆုံဆွေးနွေးခဲ့ကြတာပါ။တမရော်နဲ့အဓိကတိုက်ပွဲတွေပြင်းထန်နေတဲ့ AA အဖွဲ့နဲ့ဆွေးနွေးမှုကြောင့်အစိုးရနဲ့အပြစ်ခတ်ရစဲရေးစာချုပ်သဘောတူလက်မှတ်မရေးထူရသေးတဲ့ကျန်အဖွဲ့တွေနဲ့ပြည်လည်မှုရမယ့်အလားအလာအပေါ်မျှော်လင့်ချက်တွေလည်းထွက်ပေါ်လာပါတဲ့။AA အဖွဲ့ရဲ့မဟာမိတ် KIA ကချင် TNLA တအန်းပလောင် MNDAA ကိုကန်တို့နဲ့ bilateral call နှစ်ဖက်အပြည့်အစာချုပ်လက်မှတ်ရေးထိုးဖို့နဲ့ UWSA ဝ NDAA မိုင်းလာ SSPP ရှမ်းပြည်တပ်မတော်မြောက်ပိုင်းတို့ပါပါဝင်စုဖွဲ့ထားတဲ့တရုတ်နယ်စပ်လက်နက်ကိုင်ခုနှစ်ဖွဲ့စလုံး NCA call တနိုင်ငံလုံးအပြစ်ခတ်ရစဲရေးသဘောတူညီချက်မှာပါဝင်လာနိုင်တဲ့အလားအလာတွေရှိနေတယ်လို့လည်းတိုင်းသားရေးရကျွမ်းကျင်သူဥမ္မမောင်ဆိုကသုံးသပ်ပါတယ်
အဲ့တော့2020ခုနှစ်မှာအေးနဲ့တိုက်ပွဲတွေရပ်သွားတာကြီးတစ်ဖက်ကပြောမယ်ဆိုလို့ရှိရင်တော့ဒီ၄ဝက် bilateral လက်မှတ်ထိုးဖို့အတွက်လမ်းပွင့်သွားတာဖြစ်ပါတယ်ပထမချက်အနေနဲ့ဒုတိယချက်အနေနဲ့ဒီ၄ဝက်သာ bilateral ထိုးနိုင်ပြီဆိုလို့ရှိလို့ရှိရင်တော့ဒီမြောက်ပိုင်း9ဖွဲ့လုံးဒီငင်းငယ်ဆွနေဝက်စကားဝိုင်းကိုရောက်ဖို့လမ်းပွင့်သွားတာလည်းဖြစ်ပါတယ်အာအစစ်စစ်ဆွနေရမှာလေရှိတော်ညာလေငင်းငယ်ဒီဖွဲ့တွေငင်းငယ်စကားဝိုင်းရောက်ဖို့လမ်းပွင့်သွားတဲ့အချက်လို့ပဲပြောရပါလိမ့်မယ်
Cameroon နဲ့ AA အဖွဲ့တို့ရဲ့ဆွေးနွေးမှုတွေကြောင့်ငင်းချမ်းရေးလုပ်ငန်းစဉ်မှာတွန်းအားဖြစ်လာဖို့အစိုးရနဲ့ NCA အပြည့်အစာချုပ်မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကြားမှာလည်းမျှော်လင့်ချက်တွေထွက်ပေါ်လာနေပါတဲ့။ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ရဲ့ဒူဥက္ကဋ္ဌဦးခွန်မြင့်ထွန်းကတော့တနိုင်ငံလုံးငင်းချမ်းရေးနဲ့ပြည်ထောင်စုတည်ဆောက်ရေးဖြစ်စဉ်မှာအားလုံးပါဝင်ဖို့လိုအပ်ကြောင်း NCA လက်မှတ်ထိုးဆယ်ပွဲကဆုံးဖြတ်ထားတယ်လို့ပြောပါတဲ့။
ပြီးခဲ့တဲ့ PBSD မြန်လုပ်ငန်းစဉ်ဥဆောင်အဖွဲ့အစည်းအဝေးမှာကျွန်တော်တို့ချမှတ်ထားတဲ့သဘောထားကတော့ကျွန်တော်တို့နဲ့ဤပဲအခု NCO ထိုးထားတဲ့ဆယ်ပွဲနဲ့ပဲပြည်ထောင်စုတည်ဆောက်တဲ့နေရာမှာမရဘူးအားလုံးပါဝင်ရမယ်အဲ့တော့အားလုံးပါဝင်နိုင်ရေးမှာ FBNCC ဒီမြောက်ပိုင်းအဖွဲ့တွေအားလုံးပါဝင်လာနိုင်မယ်ဆိုရင်တော့ကျွန်တော်ငင်းငယ်ဖြစ်စဉ်ဟာအချိန်နဲ့အဟုန်နဲ့တိုးတက်ဖြစ်တွင်သွားဖို့ရှိပါတယ်
အစိုးရတက်မတော် NCA လက်မှတ်ရေးထိုးထားတဲ့ဆယ်ပွဲကငင်းချိုင်းလုပ်ငန်းစဉ်ကို NCA သဘောတူညီချက်အပေါ်အခြေခံအကောင့်ထဲပေါ်ဖို့ညှိနှိုင်းနေပေမဲ့ AA အဖွဲ့အပါအဝင်ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီ FPNCC အဖွဲ့ဝင်တရုတ်မြန်မာနယ်စပ်အခြေစိုက်ခုနှစ်ဖွဲ့ဟာငင်းချိုင်းလုပ်ငန်းစဉ်ကိုတနိုင်ငံလုံးအပြည့်အစာချုပ် NCA ပြင်ပလမ်းကြောင်းကနေဆောင်ရွက်မယ်လို့ပြောဆိုထားတာပါ
အစိုးရလွှတ်တော်တက်မတော်နဲ့ဒေါက်တိုင်းသားလည်းနဲ့ကိုင်အဖွဲ့စည်းတွေဟာတာဝန်ယူမှုတာဝန်ခံမှုရှိရှိနဲ့ပြည်ထောင်စုသဘောတူစာချုပ်ကိုအကောင့်တွေပေါ်ကြရမယ်။အဲ့လိုအကောင့်တွေပေါ်တဲ့အခါမှာနှစ်ဖက်သဘောတူညီမှုနဲ့ဆောင်ရွက်မယ်။နှစ်ဖက်သဘောတူညီတဲ့ရန်တရားကိုထူထောင်မယ်ဆိုတာကိုကျွန်တော်တို့သဘောတူထားပါတယ်။ဒုနေတူပဲဒီလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းကိစ္စနဲ့ပတ်သက်ရင်လည်းပဲအရင်လိုအတင်းအကျပ်ပြုမှုတာတွေဆက်ဆံနိုင်တစ်ဖက်နဲ့တစ်ဖက်ကြားမှာမရှိသေးတဲ့နှစ်ဖက်သဘောတူညီချက်နဲ့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းကိုကျွန်တော်ဆောင်ရွက်မယ်။နှစ်ဖက်သဘောတူညီရန်တရားကိုကျွန်တော်တို့အတူပူတွဲထူထောင်ပြီးတော့ဆောင်ရွက်မယ်ဆိုတော့ဒီအာမခံချက်သဘောတူညီချက်ထားပါတယ်။ဒါကြောင့်မို့လို့ဒီအချက်တွေကလည်းကျွန်တော်တို့ NCA lama mie chudi le ni nang le tua po le ansi lan jang ne pawon la yi ma ro dilo che ti ya ro chan lo a thauk ku chu me lo chan dilo myan ma le
aso ya ga a jan phe apwe si phit tat mat tha bi tamron ne adika tai khai mu rue phit khe de ee apwe ne lat lo su nwe mu rue ma aso ya bak ga ro aku chain thi pawon la da ma twi ya de ba bu နိုင်ငံ ရေး လေးလာသုံးသက်သူ ဦးမောင်ဆိုးကတော့ စီးရီးတင်းမမှု ပြင်းထန်ခဲ့တဲ့ ရခိုင် ပြည်နယ် အတွင်း တိုက်ခိုက်မှုတွေ ရန်ဆိုင်ထားတဲ့ အချိန်မှာ အစိုးရ အနေနဲ့ NCA လက်မှတ်မရေးထိုးသေးတဲ့ အဖွဲ့တွေ အထူးသဖြင့် မြောက်ပိုင်း 4ဘွဲ့နဲ့ ဆူနွေးနိုင်မဲ့ အခွင့်အလမ်းကောင်းတွေ ရှိနေတယ်လို့ သုံးသက်ပါတယ် သမရ ဦးသိန်းစိန် အစိုးရ တာဝန်ယူချိန် 2015 ခုနှစ်က တနင်္ဂနွေ ပြစ်ခတ် တိုက်ခိုက်မှု ရစေရေး သဘောတူစာချုပ် NCA ကို တိုင်းသား လက်နက်ကိုင် အဖွဲ့ 10 ဖွဲ့က ပါဝင် လက်မှတ် ရေးထိုးခဲ့ပြီး အမျိုးသား ဒီမိုကရေစီ အဖွဲ့ချုပ် NLD အစိုးရ တာဝန်ယူချိန် 2018 ခုနှစ်မှာ နောက်ထပ် 2 ဖွဲ့ ထပ်မံ လက်မှတ် ရေးထိုးခဲ့တာပါ တရုတ်မြန်မာနယ်စပ်အခြေစိုက် FPNCC အဖွဲ့ဝင် 9 ဖွဲ့နဲ့ KNY မျိုးသားတိုးတက်ရေးပါတီ KNPP ကတော့ ဒီကနေ့အချိန်ထိ NCA ကို လက်မှတ် ရေးထိုးတာ မရှိသေးပါဘူး လက်နက်ကိုင်အဖွဲ့အားလုံး NCA ကို လက်မှတ် ရေးထိုးပြီး ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာ ပါဝင်ဖို့ဆိုရင် အပြန်အလှန်ညှိနှိုင်းရမယ့် အချက်တွေ ရှိနေပေမဲ့ Tamron နဲ့ AA ကြား ဆွေးနွေးပွဲကနေ တဆင့် စတင်နိုင်မယ်လို့ ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာ ပါဝင်သူတွေနဲ့ နိုင်ငံရေးအကဲခတ်တွေက သုံးသပ်နေကြတာကို ဒီတစ်ပတ်သတင်းတော်မှတ်စုအစီအစဉ်ကနေ တင်ပြလိုက်ရပါတယ် ကျွန်တော်မိုးစောပါ
သောရရှင်များရှင် ကျမ သင်္ကီထိုက်ပါ ဗီယက်နမ် နိုင်ငံမှာ ကိုရိုနာ ဗိုင်းရပ်စ် ကပ်ဘေးကို တိတိယောက်ယောက် တုံ့ပြန် ကင်တွယ်နိုင်ခဲ့မှု ပို့ကုန် တင်ပို့မှု တိုးမြလာတာနဲ့ အများပြည်သူ သုံးစွဲမှုကလည်း ကောင်းမွန်တာရီကြောင့် 2020 ခုနှစ် စီးပွားအကျမှု ဒဏ်မခံရအောင် ဗီယက်နမ်ကို အထောက်အကူ ဖြစ်စေပြီး စီးပွားရေးလည်း ပြန်ပြီး အမြန် နလန်ထလာပါတယ် ဒါအပြင် ကဘာမှာ ဖွံ့ဖြိုးမှုနှုန်း အများဆုံးတဲမှာ ပါဝင်လာနိုင်တယ်လို့လည်း သုံးသက်သူတွေက ခန့်မှန်းညီကြပါတယ် AFP သတင်းဆောင်မကို ခြေခံပြီး ဒီသတင်းပတ် စီးပွားရေး အစီအစဉ်မှာ တင်ပြပေးမှာပါရှင် တခြားနိုင်ငံတွေမှာတော့ ကိုရိုနာ ဗိုင်းရပ်စ် ကူးစက်မှုနှုန်းနဲ့ သေဆုံးမှုနှုန်းများတာကြောင့် အခက်အခဲကြီးနဲ့ ရင်ဆိုင်နေကြရပါမယ်လဲ ဗီယက်နမ်မှာတော့ ကိုရိုနာ ဗိုင်းရပ်စ် ကူးစက်ခံရသူ 1500 သာရှိပြီး သေဆုံးသူက 35 ယောက်ပဲရှိပါတယ် လူစုလိုက်ပြုံလိုက် ကွာရန်တင်း တီးခြားကွယ်စောင့်ကြည့်ထားခဲ့မှု နောက်ယောဂါဖြစ်ပွားသူတွေနဲ့ ထိတွေ့မိသူတွေကို ငွေကုန်ချေးကျခံ ချေရခံလိုက်ပြီး ဖော်ထုတ် အသွားအလာကန့်သတ်ထိန်းချုပ်မှုတွေကြောင့် ဆက်ရုံအလုပ်ယုံတွေအများစုဆက်ပြီးတော့ ဖွင့်လှစ်ဆောင်ရွက်နိုင်ခဲ့သလိုပဲ လူတွေလည်းအလုပ်ခွင်ကိုမြင်းမြန်ဆန်းဆန်းပြန်ဝင်နိုင်ခဲ့ပါတယ် Raymond Mellon ဟာ Hanoi ခြေစိုက်စီးပွားရေးပညာရှင်ဖြစ်ပါတယ်
I think the effective management of the COVID disease itself was a key, was very, very important.
COVID ကပ်ဘေးကို တိတိယောက်စီမံခန့်ခွဲမှုက သိပ်ပြီးအရေးကြီးတယ်လို့ယူဆပါရယ် ဒီအရေးကိစ္စမှာ ဗီယက်နမ်က အကောင်းဆုံးစီမံခန့်ခွဲနိုင်ခဲ့တဲ့ နိုင်ငံတစ်ခုဖြစ်ပါတယ် ဒီလိုလုပ်နိုင်ခဲ့တာကြောင့် စီးပွားရေးအပေါ်မှာ တက်ရောက်ထိခိုက်မှု လျော့နည်းစေပါတယ် လက်လီအရောင်းကဏ္ဍဟာဆိုရင် ကန့်သတ်ဒေသတွေထဲမှာ ဒါမှမဟုတ်လေ သတ်မှတ်အချိန်တိုလေးအတွင်းမှာပဲရောကြခဲ့ပါတယ်
ဗီယက်နမ် ဖူးပရိုက် တက်ကတူက အများပြည်သူ မူဝါဒပိုင်းဆိုင်ရာပို့ချသူ ငုယင်ရှန်ထန်ကလည်း ဗီယက်နမ်မှာ တင်းတင်းကြပ်ကြပ် လုပ်ခဲ့တဲ့ အသွားအလာကန့်သတ်ပိတ်ပင်မှုက 3လ လောက်ပဲကြာခဲ့တာကြောင့် ပြည်တွင်းလည်ပတ်မှုက ဇွန်လအရောက်မှာ ပုံမှန်ခြေနေကို မြန်မြန်ဆန်ဆန်ရောက်လာခဲ့တယ်လို့ပြောပါတယ် 2020 နှစ်လပိုင်းအတွင်းမှာ အနောက်နိုင်ငံအများအပြားမှာ ပြည်သူတွေအိမ်ထဲမှာပဲနေကြဖို့တွန်းအားပေးနေရခြင်း ဗီယက်နမ်ပြည်သူတွေကတော့ကမ်းခြေကိုသွားနေနိုင်ပါပြီ ပြည်တွင်းခီးသွားလုပ်ငန်းပြန်ကောင်းလာအောင် အစိုးရဘက်ကလည်းကြိုးစားခဲ့ပါတယ် ဒါပေမဲ့လည်းဥရောပသမဂ္ဂ EU ဂျပန်နဲ့တောင်ကိုရီးယားတို့အပါအဝင် ဗီယက်နမ်ရဲ့အဓိကဈေးကွက်ကြီးတွေကနေ အဝတ်အထည်ဖက်နက်နဲ့စမတ်ဖုန်းလိုပစ္စည်းအမှားလျော့သွားတာကြောင့် ပို့ကုန်ပေါ်မိခိုးတဲ့ဗီယက်နမ်ရဲ့စီးပွားရေးအတွက်အကြီးအကျယ်စိုးရိမ်ခဲ့ကြတာပါ။ဒါပေမဲ့လည်းဗီယက်နမ်ရဲ့ပို့ကုန်ဈေးကွက်ကဈေးကွက်တစ်ခုတည်းပေါ်မှာမိခိုးတာမဟုတ်ဘဲဈေးကွက်တည်းအများကြီးရှိတာကြောင့်ပို့ကုန်လုပ်ငန်းကနေဒီနှစ်အတွက်ဖွံ့ဖြိုးမှုအထောက်အကူဖြစ်စေခဲ့တယ်လို့လည်းကတိကထံကပြောပါတယ်။ 2020 ရခိုင်နှုန်းပိုများခဲ့တာလို့လဲဗီယက်နမ်အကောက်ခွန်ဌာနကဖော်ပြပါတယ်။စီးပွားရေးပညာရှင်ရေမွန်မဲလန်ကအခုလိုသုံးသပ်ပါတယ်။
And I think probably the COVID success itself is sending a signal to other foreign investors.
COVID ရေးအောင်မြင်မှုကဗီယက်နမ်မှာလုံနိုင်စွမ်းရှိတယ်ဆိုတော့တခြားနိုင်ငံသားရင်းနှီးမြှုပ်နှံသူတွေကိုသတင်းစကားပားလိုက်တယ်လို့ဖြစ်တယ်လို့ကျွန်တော်ကယူဆပါတယ်။အရေးကြီးကိစ္စအဖြစ်သတ်မှတ်ဆောင်ရွက်လိုက်တာဟာဆိုရင်ဒီအရေးတွေမှာအစိုးရရဲ့ဆောင်ရွက်နိုင်စွမ်းကိုပြသလိုက်တာဖြစ်ပြီးနိုင်ငံသားရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်ရမှာအထောက်အကူဖြစ်စေမှာပါ။
ကဗေးကာလအတွင်းမလို့အဖဲအိမ်ပြင်မထွက်ရတားမြစ်ကန့်တတ်ချက်ကြောင့်လူတွေဟာအိမ်မှာပဲနေကြရတာနဲ့အတူအိမ်သုံးလျက်စစ်ပစ္စည်းတွေရုံသုံးပရိဘောဂကွန်ပျူတာနဲ့ TV တို့လိုဗီယက်နမ်ထုတ်ပစ္စည်းတွေဝယ်လိုအားတက်ခဲ့ပါတယ်ဒီအချက်ကြောင့်လည်းဗီယက်နမ်ရဲ့ဒီနှစ်အတွက်မူလရည်မှန်းချက်ဖွံ့ဖြိုးမှု 6.8% ခန့်လုံးမပြည့်မီပေမဲ့လို့လဲစီးပွားရေးက 2.4% ခန့်လုံးလောက်ဖွံ့ဖြိုးပါတယ်ဒီပမာဏဖွံ့ဖြိုးမှုဟာဆိုရင်ကမ္ဘာမှာဖွံ့ဖြိုးမှုအကောင်းဆုံးနိုင်ငံတွေထဲကတစ်ခုဖြစ်လာမယ်လို့လဲနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကပြောဆိုထားပါတယ်။ကမ္ဘာတလားဖွံ့ဖြိုးမှု 4.4% ခန့်နှုန်းလောက်ကျမယ်လို့ IMF ကခန့်မှန်းထားတာပါ။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်ကြောင်းလဲဗီယက်နမ်အတွက်အမျက်ထွက်စေတာလို့လေ့လာသူတွေကသုံးသပ်ပါတယ်။အပယ်လိုလုပ်ငန်းကြီးတွေကအခွန်ပေးရတက်တာဖို့အတွက်တရုတ်ကနေဗီယက်နမ်ကိုရွှေ့ကုန်ကြတာပါ2020ပြည်နှစ်ပထမ6လအတွင်းအမေရိကန်ကိုတင်ပို့မှုပမာဏစုစုပေါင်းဒေါ်လာ 54.8 ဘီလီယံရှိခဲ့ပြီး၄ပုံတစ်ပုံလောက်တက်လာတာဖြစ်ပါတယ်ဒါပေမဲ့လည်းကန့်သတ်တားဆီးချက်တွေကြောင့်တော့တချို့လုပ်ငန်းနယ်ပယ်တွေမှာအထိနာနေစေဖြစ်ပါတယ်နိုင်ငံပြတ်ကျော်ခွင့်အတားအဆီးတွေကြောင့်ခီးသွွားလုပ်ငန်းအထိနာရသလိုအရင်ကတိတ်ပြီးတော့အလုပ်ဖြစ်တဲ့လေချောင်းလုပ်ငန်းတွေလည်းနှိမ့်ကွေသွားပါတယ်။ကဘာလဲခီးသွွားမရှိတော့တာကြောင့်ခီးသွွားလုပ်ငန်းကတော့အတော်လေးအထိနာပါတယ်။ငွေရင်ဒင်ထရိုင်ကဟနွိုင်းမြို့တော်ကဟိုတယ်လုပ်ငန်းရှင်မှာ
လက်ပြတ်မြို့ပုဂ္ဂိုလ်ဟာတော့အကန်ညူလား không có bóng khách ဟိုတယ်က
ဟနွိုင်းဥကွာတာမှာဆိုရင်နိုင်ငံသားခီးသွွားလုံးဝမရှိတော့တာကြောင့်ဒီကဟိုတယ်အားလုံးရဲ့ရှစ်စရာခန့်လုံးပိတ်ထားရပါတယ်။အရှုံးသက်သာအောင်လုပ်ကြရတာပါ။ဖွင့်ထားမယ်ဆိုရင်လည်းလျှက်စစ်စွမ်းအင်ဝန်ထမ်းလာစားအပါအဝင်ကုန်ကျစရိတ်ကအများကြီးပါ။ဒါကြောင့်လည်းနိုင်ငံခြားခရီးသွားတွေကအရင်အရေးကြီးပါတယ်
။ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကရှီဟောင်းမြို့အဖြစ်အသိအမှတ်ပြုထားတဲ့ဟိုဟာမြို့ကနိုင်ငံတကာခရီးသွားတွေကြားရေပန်းစားခဲ့ပြီးမယ်လေ။အခုတော့6ကကတ်မြို့တစ်ခုဖြစ်နေပါတယ်။ဟိုတယ်အားလုံးရဲ့80ရာခိုင်နှုန်းပိတ်ထားရပြီးလူပေါင်း 8,000 လောက်လုံလက်မဲ့ဖြစ်ရတယ်လို့ပြည်내ခီးသွားလုပ်ငန်းဌာနအကြီးအကဲကပြောပါတယ်။ဟနွိုင်းမှာလည်းအလားတူပါပဲလို့ဟိုတယ်ပိုင်ရှင်ငွေရင်တင်ထရိုင်ကပြောပါတယ
်။အမီလာဇိုလိတ်ဆစ်လာဒုံလာချက်ဒုံမီယာဒုံမီယာချက
်ခီးသွားလုပ်ငန်းတွေကတော့လုံးဝပြတ်သွားပြီထင်ပါတယ်။နိုင်ငံတကာလေကြောင်းခီးစဉ်တွေပြန်ဆပ်ပြီးနိုင်ငံခြားခီးသွားတွေရောက်လာမဲ့အချိန်ကိုစောင့်ရင်းကိုရှိတာလေးနဲ့ပဲမပြတ်ပြတ်အောင်ထိန်းသိမ်းမှုစူးစမ်းနေကြရတာပါ။
2009-2010 SARS ကပ်ဘေးရောဂါတုန်းကဗန္ဒာရိပ်အခက်အခဲကိုကျော်လွှားနိုင်ခဲ့ပေမဲ့လည်းအခုကြုံရတဲ့အခြေအနေကတော့တကယ်ကိုမယုံနိုင်စရာဖြစ်ရပါတယ်လို့လည်းဟနွိုင်းမြို့တော်ကဟိုတယ်လုပ်ငန်းရှင် Trine ကပြောပါတယ်အစိုးရဘက်ကတော့စီးပွားရေးကိုနှိုးထပေးနိုင်ဖို့ရည်ရွယ်ပြီးလမ်းတွေတံတားတွေလိုအခြေခံအဆောက်အုံတည်ဆောက်ရေးလုပ်ငန်းတွေမှာငွေပုံအော့ထည့်ပေးနေပါတယ်ဒါကြောင့်လဲဝယ်လိုအမြင့်တက်လာသလိုအလို့အကင်ဖန်တီးပေးရလဲရောက်တယ်လို့ကတိကထန်ကပြောပါတယ်2020ပြည့်နှစ်17လတာကာလအတွင်းအစိုးရရဲ့အများပြည်သူဆိုင်ရာရင်းနှီးမြှုပ်နှံမှုက34ရာခိုင်နှုန်းပိုများလာပြီးဒါဟာဆိုရင်9နှစ်တာကာလအတွင်းပမာဏအများဆုံးဖြစ်တယ်လို့လဲအစိုးရကထုတ်ပြန်ထားပါတယ်
VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မော်ပါရှင်။ COVID ကပ်ရောဂါကြောင့်လူတွေအတွက်ဖြစ်လာတဲ့အလေးအကျဉ်းအသစ်တစ်ခုကအိမ်ပြင်ထွက်မယ်ဆိုရင်နှာခေါင်းစီးတက်ရတဲ့ကိစ္စဖြစ်ပါရစေ။ပုံမှန်လူတွေအတွက်နှာခေါင်းစီးတက်ရတာစိတ်ရှုပ်အလုပ်ရှုပ်တယ်လို့သာဖြစ်ကောင်းဖြစ်နိုင်ပေမဲ့သချင်းတွေကိုအားရပါရဆိုကြတဲ့ဆိုတော်တွေအတွက်ကတော့နှာခေါင်းစီးတွေဟာအတားအဆီးကြီးတစ်ခုလို့ဖြစ်ပါရစေ။ COVID ကြောင့်ဖြစ်လာတဲ့ new normal အခြေအနေသက်မှာနှာခေါင်းစီးအပြင်အဆိုးရော်တွေအတွက်တခြားဘလို့ထူးခြားပြောင်းလဲမှုတွေရှိပါသလဲမြန်မာနိုင်ငံကနာမည်ကျော်အဆိုးရော်ဟေမာနေဝင်းရဲ့ new normal တွေကိုမေးကြည့်ဖြစ်ပါတယ
်အဲ့တော့ new normal ဘလို့ဖြစ်သွားလဲဆိုတော့မမတို့ကအရင်ကတစ်ချိန်လုံးအပြင်နေထွက်နေရတယ်တစ်ချိန်ဆိုသွားအာပြင်ဆင်မိကတစ်ချိန်လုံးလိမ့်တစ်ချိန်လုံးထွက်နေရတဲ့ဘဝကြီးကအိမ်ထဲမှာပဲနေပြီးတဲ့အခါကျတော့အိမ်ထဲမှာမမတို့တန်ရှင်းရေးသမားဆိုတော့မိုးလင်းတာနဲ့တန်ရှင်းရေးလုံးအိမ်တိုက်ကျန်းတိုက်ဒီပြည့်စည်းလဲ အရာသိဖျားရှိခုံးနေပဲအဲ့လိုအိမ်နေအိမ်တွေအိမ်ရဲ့ဟိုအိမ်မှုကိစ္စကိုပို့ပြီးတော့လုဖြစ်တဲ့ live ဖြစ်သွားတာပေါ့နော်ညီမအဲ့လိုဖြစ်သွားတယ်
ဒါပေမဲ့တစ်ချိန်တည်းမှာလည်းမိုက်မှာတချင်းနေတော့ဆိုနေသေးတယ်ဆိုတော့အဲ့ဒီတချင်းဆိုနေရတဲ့ဒီအတွေ့အကြုံပေါ့နော်ဒီအခြေအနေမှာအဲ့ဒီအပြောင်းလဲရဘယ်လိုဖြစ်သွားလဲဆိုတာလည်းသိရစေချင်
တယ်ချင်းဆိုရတဲ့ဒီဟွာကတော့ဘယ်လိုလဲဆိုတော့မမတို့အခုသမန်ဒီ recording တို့ဘာတို့ကတော့ဒီအချိန်မှာတော့မမမလုပ်ဘူးပေါ့သူများတွေတော့လုပ်ရင်လုပ်မယ်ဒီလိုအချိန်မှာဒါပေမဲ့မမကတော့မသွားဘူးမလုပ်ဘူးဒါပေမဲ့အခု covid ဖြစ်တဲ့အချိန်မှာရုပ်ရှင်နှစ်တရာပြည့်အရင်ဖြစ်တယ်အခုတခါတက္ကသိုလ်နှစ်တရာပြည့်ဖြစ်တယ်အဲ့လိုဟာမျိုးတွေဖြစ်လာတဲ့အခါကျတော့လူကြီးတွေကမမတို့ဆိုပေးပါလို့ပြောတဲ့အခါကျတော့မမတို့သွားဆိုရမှာတော့ပထမတော့ကြောက်တယ်ဒါပေမဲ့တကယ်တော့သွားဆိုကြည့်လိုက်တဲ့အခါကျတော့ဟိုတေးစားချင်းသိမ့်နေတဲ့အဲ့ဒီ MRT before အရင်ကမြမအတန်းထဲမှာရှိတာပေါ့နော်ညီမတစ်ချိန်လုံးဒီ spray ရေနဲ့ဒီဟိုအားရီနဲ့အကုန်လုံးပတ်ပြန်ပြီးတော့လူတယောက်ထားပိုင်းထားပါလို့ဆီပြန်တုတ်အောင်ရန်ကိုဟိုဟိုဘယ်လိုကောင်းလဲစီကန်တကြနဲ့တကယ်လှုပ်ထားတဲ့ဟာမျိုးဖြစ်တဲ့ဟာကိုလည်းမြင်ခဲ့ရတယ် rehearsal နေ့မှာအဲ့တော့တဖြည်းဖြည်းနဲ့မမကတော့ဟိုရုပ်ရှင်နှစ်တရာပြည့်မှာလေမမကဆိုရဲဟာနှစ်ခေါက်ရှိတယ်ဆိုတဲ့အခါကျမှမမตั้วสู่เยอะတော့ราบ่เนาะအဲ့လို
အခုလိုမျိုးဒီ MRTV မှာမတိုင်မြဲမှာလဲ MTV တွေမှာရိုက်တာတွေ့ပါတယ်ဆိုတော့အဲ့လိုမျိုးရိုက်တာတွေရာရောအတွေ့အကြုံအနေနဲ့ဘယ်လိုမျိုးပြောင်းသွားလဲဆိုတာလည်းသိပြရစီ
အဲ့ဒါကတော့ဘယ်လိုလဲဆိုညီမဒီဒီဟာမှာမမတို့ live ကိုตั้วမြဲခင်မမတို့တချင်းတက်ရတယ်ညီမအဲ့တော့တက်ရတဲ့အခါမှာဆိုရင်တော့လူတွေအကုန်လုံးကတော့ကြောက်နေကြောက်ဘာဖြစ်လဲဆိုတော့တိုက်တဲ့ဟာတော့ညီမရေခမ်းမတစ်ခုတည်းမှာတော့တူလူပဲပေါ့နှာခေါင်းစည်းကြီးပိုတက်လာတယ်တယောက်နဲ့တယောက်ဟိုဗာလေဝေးဝေးနေပြီးတော့တယောက်နဲ့တယောက်စကားပြောတဲ့ဟာမှာတော့ကြောက်နေတယ်ဟိုသွားလာသွားတယ်ဟိုနီးကပ်မှုမရှိအောင်ကွက်ကူနေရတယ်အဲ့ဒါမျိုးတွေအများကြီးအတွေ့အကြုံဖြစ်သွားတာပုံမှန်တော့တယောက်နဲ့တယောက်ဟိုစိတ်ထဲမှာသူငါသူ့နားနေရင်လည်းသူကြိုက်ပါမလားဒါပေမဲ့သူနီးလာရင်လည်းသူ့နားမှာငါနေလို့တင့်တော်ပါမလားဆိုတဲ့ဟာတွေကတစ်ချိန်လုံးစိတ်ထဲမှာဖြစ်နေတာပေါ့
အခုလိုပြောလို့ပါဟိုအစိုးရတွေဆိုတာကပို့ဆိုးတာပေါ့နော်တချင်းဆိုပြီးဆိုရင်ကဒါကိုယ့်ရဲ့ဒီ mood ပေါ်မှာ mood TV အားရပါရဆိုကြတဲ့အခါကျတော့ပို့ပြီးတော့တာမန်စကားပြောတာထက်အကွာအဝေးတွေပါတယ်ဆိုပို့တတိထားရမှာထင်တယ်နော
်တကယ်တမ်းကျတော့အခါကျတော့ညီမပြောသလိုအရန်တတိထားဘလောက်ကြီးတတိထားပြီမြင့်အဲ့ဒီတကယ်တမ်းကျတော့တချင်းဆိုပြီးတော့တိုက်တဲ့အချိန်မှာတော့မမတို့ဒီမျက်နာမှာအုပ်ထားတဲ့ပါးစပ်မှာအုပ်ထားတဲ့ဟာကိုချုပ်လာတော့တာပဲညီမတက်ပြီးတော့ဆိုလို့မရဘူးတော့မဟုတ်ဘူးဒါတချင်းတိုက်တာပဲဆိုလို့ဆိုလို့ရတယ်ဒါပေမဲ့အားမရတော့ဘူးအဲ့တော့အစိုးရကတော့ချွတ်ပြီးတော့ဆိုရတာပဲဒါပေမဲ့ဒါကတော့ပြိသက်တွေကလည်းကိုယ်အားပေးရဲ့အနေနဲ့သူတို့ကလည်းကြည့်လေကိုယ်ကလည်းကောင်းအောင်မွန်မွန်နဲ့ကွန်ပလိန်ညီမရဲ့ဟိုစာပေါ်
အပြေအဝဆိုချင်တယ
်အပြေအဝပေးချင်တဲ့အခါကျတော့မမတို့အိမ်ပေါ်မှာစိတ်ကိုအာရုံထားလိုက်တဲ့အခါကျတော့ဒီဟာကတော့ပြုတ်သွားတာလေညီမရဲ့ဒီပါစပ်မှာတခါရာပြုတ်သွားတာလေဒါကတော့အစိုးရတိုင်းပဲပေါ့နော်ညီမအဲ့လိုဖြစ်တယ်
အမားတို့အစိုးရတွေအတွက် new normal ဆိုရင်တော့ဒီနှာခေါင်းစည်းတွေတက်လိုက်ချွတ်လိုက်နေဆိုရတာကအလုတ်တစ်တစ်ခုလို့ဖြစ်လာတာပေါ့
ဒါပေါ့ဒါပေါ့အဲ့ဒါဒါပေမဲ့ဆိုပြီးအချင်းကြရင်တော့သူမဟုတ်သူလို့မမတို့ကပြန်တက်တာပေါ့နော်အဲ့ဒါမျိုးတော့ရှိတာပေါ့ညီမအဲ့ဒါတော့မမတို့ရဲ့တကယ် new normal ဟွာပဲညီမကြီ
းဒီအစိုးရတိုင်းဝိုင်းထဲမှာရော covid နဲ့ပတ်သက်ပြီးတော့ပေါ့နော်တော်တော်လေးဟိုအမအမြင်ပေါ့အလေးထားကြလားဒီတယောက်နဲ့တယောက်မကူအောင်ရောတတိထားပြီးနေကြလား
အော်နေကြတယ်ညီမအစိုးရဒီကိုအခုမမတို့တွေအခုတချင်းတိုက်မယ်ဘာညာဆိုချိန်နေဆိုရင်ညီမလူတွေခွဲပြီးတော့ချိန်တယ်ဟိုတယောက်နဲ့တယောက်ဟိုတွေ့တဲ့အချိန်နေတယ်ဒါပေမဲ့တီတီပေးတဲ့လူတွေကတော့တနာဖို့ကောင်းတာပေါ့နော်သူတို့ကတော့အမြဲတမ်းရှိနေရတယ်ဟိုလူနဲနိုင်တရနဲအောင်ချုပ်တာပေါ့ညီမရဲ့အဲ့တော့တယောက်နဲ့တယောက်အစိုးရဒီမတွေ့ရအောင်ညီမဟိုသူလာပြီးတဲ့အချိန်သူပြန်သွားတဲ့အချိန်မှာနောက်တယောက်အဲ့လိုမျိုးတော့ဖြစ်တာပေါ့အဲ့တော့အဲ့လိုဖြစ်တဲ့အခါမှာအစိုးရတွေခုအပြင်မှာလေညီမပြောသလိုဆိုရင်မမတို့အရင်ကတွေ့တာစုံတာတွေရှိတဲ့ဟာတွေကဒီကိုဗစ်ဖြစ်တဲ့အခါမမတို့တရားမှမတွေ့ကြတော့ဘူးညီမဒီအခုပွဲလေးမှာပဲမမတို့တွေ့တယ်ကျန်တဲ့အချိန်တော့လုံးဝမတွေ့တော့ဘူးညီမအကုန်လုံးဒါဆင်ကျင်ကြတာပေါ့နော်ညီမ
ပြောရမယ်ဆိုရင်ဒီလိုအချိန်ဒီလိုရာသီပေါ့နော်ဒီ November December ဆိုတာကတကယ်ပွဲတော်တွေများတဲ့ရာသီအရင်နှစ်တည်းမှာဆိုရင်တော့မိမတို့ဒါမျိုးတွေပွဲတွေကိုအချိန်ပြည့်အလိုမအားနိုင်တော့အောင်ကိုလိုက်ဆိုနေရမှာပဲဆိုတော့အခုကျတော့ဆော့ဆော့ပြောသလိုဆိုမသွားမဆိုဘူးပွဲတွေလည်းလောလောဆယ်တော့မရှိဘူးဆိုတော့အဲ့လိုမျိုးပြောင်းသွားတဲ့အပြောင်းလဲရအောင်အမအတွက်ဘယ်လိုအရာကိုခံစားရလဲရှင်အဲ
့တော့မမတို့ကတော့ဒီအချိန်လေးမှာဒီအချိန်လေးမှာဆိုတော့ကိုယ်တောင်ထဲအိမ်ထဲမှာနေနေမြဲအများရန်တွေးမိရင်ငါဒီချိန်မှာဆိုရင်ငါဒီဟာအလုပ်တွေရှုပ်နေပြီငါဒီချိန်မှာဆိုဘာတွေစုံနေပြီအခုဆိုရင်ပေါ့နော်ចောင်းနေရနှစ်တရာပြည်လာနေပြီဆိုငါတို့တွေအများလုံးရှုပ်နေပြီចောင်းပွဲတွေပေါ့နော်ဌာနတစ်ခုပြီးတစ်ခုပေါ့တော့ physics ဆိုလဲ physics chemistry ဆိုလဲ chemistry ဓာတ်တွေသွားဆိုရတော့ပြီဒါမျိုးအများရန်တွေးနေတာပေါ့ညီမအတွေးပဲရှိတာပေါ့ညီမရေဘာမှမလုပ်ရဘူးပေါ့အိမ်ထဲမှာပဲနေနေရ
ဂီတာနဲ့ပတ်သက်လို့ရောအခုလိုမျိုးအမအိမ်မှာနေတဲ့အချိန်မှာပေါ့နော်ထူးထူးခြားခြားအရင်ကနေမတူတဲ့ဟိုထူးထူးခြားခြားလှုပ်ဖြစ်တာမျိုးရောရှိပါလား
။အ အော်အဲ့ဒါကတော့ဘာတခုမမအတွက်သာလဲဆိုတော့အရင်တော့ညီမရဲ့တကယ်တော့တချိန်မှမအားတဲ့ဟာဖြစ်နေတဲ့အတွက်ကြောင့်တချင်းချက်ဖို့ဆိုတဲ့ဟာမှာမမမရှိခဲ့ဘူးအကြိမ်အနည်းကစားမှချက်တာလို့ပါတော့အခုဆိုရင်မမမှာဒီဘယ်တချင်းလေးနားထောင်ပြီးတော့ဒီတချင်းတော့ငါချက်ထားမယ်ဒီကိုဗစ်ကြီးရဲ့ခါကြိုင်ဒါဆိုရင်မင်္ဂလာဆောင်မှာဒါဆိုရင်စုမယ်ဘာမှစုစုမယ်အဲ့အဲ့အမျိုးတွေပြင်ဆင်မှုတော့အများကြီးအချိန်ရနေတယ်ညီမအဲ့ဒီအတွက်ကိုမမတို့ပြင်ဆင်နေနောက်ပြီးတော့အနည်းတန်းဒီမမဖက်ရှင်ဝါရီဝါဒနာပါတဲ့အခါကျတော့ဒါမျိုးတွေကြီးပြီးတော့ဒီလိုချုပ်မယ်ပါဒီပုံမှာတော့အများကြီးဟိုဗာလဲအားစိုက်မှုပုံတွေများလာပြီးတော့အာရုံစိုက်မှုတွေပို့ပြီးတော့အချိန်စိုက်ဖို့အချိန်တွေပို့ရပါတယ
်မြန်မာနိုင်ငံကနာမည်ကျော်အဆိုတော်ဟေမာနေဝင်းဖြစ်ပါတယ်ရှင်တချင်းတွေတိုက်တချင်းတွေဆိုရတဲ့ new normal အတွေ့အကြုံသစ်တွေအဖြစ်ကိုကိုကိုဗစ်ကာယောဂါမကူးအောင်လို့ဝက်စားပြင်ဆင်သွားလာတတိထားရတာကလည်းသူ့အတွက် new normal ဖြစ်တယ်လို့အဆိုတော်ဟေမာနေဝင်းကပြောပါတယ်ရှင်ကျွန်မအဆုမြတ်ပါပ
ါမင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်တဲ့မှာမှာပြောပြပေးတော့ပါမယ်။ကျမအေးသနာကျော်ပါ။ကိုဗစ်ကယောဂါကြောင့်2020ပြည့်နှစ်အစောပိုင်းကလေးကရုပ်ရှင်ရုံတွေပိတ်ခဲ့ရပြီမယ်။အခုကိုဗစ်ကာကွယ်ဆေးထွက်နေပြီဆိုတော့နှစ်သစ်2021ခုနှစ်မှာရုပ်ရှင်ရုံတွေပြန်ဖွင့်သွားကြည့်နေသူတွေလည်းများမယ်လို့ရုပ်ရှင်အသိုင်းအဝိုင်းကမျှော်လင့်နေကြတာပါ။ဒါမဲ့လည်းရုပ်ရှင်ရုံတွေကိုလူကိုယ်တိုင်မသွားနိုင်တဲ့2020ခုနှစ်အတွင်း Netflix နဲ့ Disney Plus လိုမျိုး online ရုပ်သံလိုင်းတွေခေတ်စားလာခဲ့ပါတယ်။ Disney Plus online ရုပ်သံလိုင်းမှာဆိုရင် Marvel Studio ရုပ်ရှင်ဇာတ်လမ်းတွေတွေဖြစ်တဲ့ The Falcon and the Winter Soldier, Loki ဇာတ်လမ်းတွေတင်ထားတာကြောင့်ရုပ်ရှင်ရုံကိုသွားစရာမလိုဘဲနဲ့အိမ်ကနေပြီးတော့ကြည့်ကျင်တဲ့အချိန်ကြည့်လို့ရနေပါတယ်။ဒါကြောင့်မလို့ပုံမှန်ရုံတင်နေကြ Hollywood ရုပ်ရှင်ကားကြီးတွေကို2020မှာရုံမတင်ရလို့2021ခုနှစ်မှာရုံတင်ရမယ့်ရုပ်ရှင်ကားတွေပုံနေပါတယ်။ရုပ်ရှင်ထုတ်လုပ်ရေးမီဒီယာကုမ္ပဏီကြီးတွေဖြစ်တဲ့ AT&T, Comcast နဲ့ Walt Disney တို့ကလည်းကက်ယောဂါကြောင့်ကြုံရတဲ့အခြေအနေတွေနဲ့လိုက်ညီအောင်လို့သူတို့ရဲ့စီးပွားရေးနည်းဗျူဟာတွေကို2020မှာပုံစံပြောင်းခဲ့ရပါ။ရုပ်ရှင်တကားချင်းတွားကြည့်စရာမလိုဘဲနဲ့ပြည်အသက်တွေအစင်းစင်းကြီးနိုင်အောင်လို့လာစဉ်ကြီးတွင်းထားရင်အချိန်မရွေးကြီးနေတဲ့အချိန်ရုပ်ရှင်ကိုကြည့်လို့ရနိုင်တဲ့ online ရုပ်သံလိုင်းပုံစံတွေပြောင်းလာခဲ့ပါတယ်။ဒီနှစ်ခုကြာမှာပြည်သက်တွေရွေးချယ်တဲ့အပေါ်မူတည်ပြီးတော့2020လွန် Hollywood ရုပ်ရှင်လောကရဲ့အနာဂတ်လည်းပြောင်းလဲသွားနိုင်ပါတယ်။ Wonder Woman 1984ကိုဒီဇင်ဘာလ25ရက်နေ့မှာရုပ်ရှင်ရုံတွေမှာရောနောက်ပြီးတော့ HBO Max Online ရုပ်သံမှာပါ။တပြိုင်နက်တည်းပွဲဥတွေပြသမှာဖြစ်ပါတယ်။ဒါဟာပြည်သက်တွေရောရုပ်ရှင်လုပ်ငန်းတွေကလူတွေအတွက်ပါအဖက်ဖက်ကအကျိုးရှိစေမယ့်ဆုံးဖြတ်ချက်ဖြစ်တာကြောင့်တပြိုင်တည်းရုံတင်တာကို2021ခုနှစ်တနည်းလုံးမှလုပ်သွားဖို့ AT&T ရဲ့အကြီးအကဲ John Stankey ကဆုံးဖြတ်လိုက်ကြောင်း Warner Brothers ကုမ္ပဏီဘက်ကပြောပါရယ်ဒါကိုရုပ်ရှင်ဒါရိုက်တာ Patty Jenkins ကတော့သဘောမကျပါဘူ
း I really hope not I really hope it is a limited time I don't know why you know they had to decide it about the whole year I wish
ကျွန်တော်ခါကြောင်ရုပ်ရှင်ကုမ္ပဏီတွေလည်းမဖြစ်မနေခက်မြင်မြန်ပုံစံပြောင်းရပါရယ်တကယ်တော့ online ရုပ်သံ line ဘက်ကို Hollywood ရုပ်ရှင်လောကလည်းဥလဲနေတာကြားပါပြီလို့ဝါရင်တရုတ်ဆောင်ကြီးတယောက်ဖြစ်တဲ့ Tom Hanks ကပြောပါရယ
် We are actually into the big curve of change that I think has been due ever since people you know first had the ability to what is it called PVOD pay for video on demand
ကျောင်းဆောင်လာအိမ်ပြန်မထွက်ရချိန်မှာအိမ်တွင်းအောင်ပြီးတော့ရုပ်ရှင်ကြည့်ကြရတဲ့ပြည်သက်တွေဒီကက်ယောဂါကြီးပြီးလို့ရုပ်ရှင်ရုံတွေစီပြန်သွားမလားမသွားဘူးလားဆိုတာမသိနိုင်တဲ့အခြေအနေမှာရှိနေပါတယ်ဟောလိဝုဒ်ရုပ်ရှင်လောကနဲ့ရုပ်ရှင်ရုံပိုင်းရှင်တွေကတော့ပြည်သက်တွေရုပ်ရှင်ရုံတွေစီပြန်လာပြီးတော့ရုပ်ရှင်ကားတွေလာကြည့်ကြဖို့စောင့်မျှော်နေကြတာဖြစ်ပါရဲ့ရှင်Took my crew to Japan, party like Kardashians. Took my besties to LA, where the girls.အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
် CCP တရုတ်ကွန်မြူနစ်ပါတီဟာမတ်ကစ်လီနင်ဝါဒအတွေ့အခေါ်တွေကိုကဘာတဝှမ်းလွှမ်းမိုးပြန့်နှံ့အောင်သွတ်သွင်းဖို့ကြံစီနေတာကာလအတော်ကြာနေပါပြီလို့နိုင်ငံခြားရေးဝန်ကြီးမိုက်ဖွန်ဖီယိုရဲ့ထုတ်ပြန်ချက်မှာဖော်ပြလိုက်ပါတယ်အဲ့ဒီထက်ဟာ CCP ရဲ့နီလန်းတစ်ခုကတော့ပြည်တွင်းနဲ့နိုင်ငံရဲ့ခြားမှာဝါဒဖြန့်ချီရေးနဲ့အကြက်ကင်တဲ့နီလန်းတွေအတွက်
ရန်ပုံငွေပန့်ဖို့ပေးနေတဲ့အစိုးရဌာနတစ်ခုဖြစ်တဲ့ညီညွတ်သောတပ်ဦးဌာနတစ်ဆင့်ဆောင်ရွက်နေတာဖြစ်ပါတယ်။အသိပညာရှင်တွေ၊စီးပွားရေးသမားတွေ၊လူမှုအခြေပြုအဖွဲ့အစည်းတွေ၊ပြည်ပရောက်တရုတ်အတိုင်းအဝိုင်းတွေ၊ရှင်ကျန်၊တိဘက်နဲ့တရုတ်နိုင်ငံရဲ့တခြားဒေသတွေမှာလူအခွင့်အရေးစိုးစိုးဝါဝါချိုးဖောက်နေတာတွေကိုဆန့်ကျင်ဝေဖန်ကြသူတွေကိုတရုတ်ညီညွတ်သောတပ်ဦးကမကြာခဏချင်းချောက်အကြက်ကင်နာတွေလုပ်နေတယ်လို့ဝန်ကြီးဖုံဖီယိုကထောက်ပြပါတယ်။ပါတီရဲ့အကျိုးစီးပွားကိုဆန့်ကျင်တယ်လို့သူတို့ရှုမြင်ရင်အဲ့ဒီလူတဦးချင်းစီကို CCP ရဲ့ဖိနှိပ်အကြက်ကင်တဲ့နီးပြူဟာနဲ့ပြစ်မှတ်ထားတာဖြစ်ပါတယ်။သူတို့ပြစ်မှတ်ထားသူတဦးချင်းစီကိုရောမိသားစုတွေပါမကြံတောင်ရှင်းလို့ခေါ်တဲ့ကိုရဲအချက်အလက်အသေးစိတ်တွေကိုအွန်လိုင်းမှာတင်ပြီးနိုင်ငံရေးအကြက်ကင်တဲ့အနေနဲ့ချင်းချောက်တဲ့နီးပြူဟာတွေပါဝင်ပါတယ်။ဒီလိုချင်းချောက်အကြက်ကင်နာတွေကိုဟန့်တားတဲ့ကြိုးပမ်းမှုတရက်ကတော့တာဝန်ရှိသူတွေကိုအရေးယူဒဏ်ခတ်လိုက်တာဖြစ်တယ်လို့ဝန်ကြီးဖွံ့ဖြိုးကဆိုပါတယ်ပြည်တွင်းနိုင်ငံရေးလှုပ်ရှားသူတွေအသိပညာရှင်အတတ်ပညာရှင်တွေရဲ့လွတ်လပ်ခွင့်ကိုယ်ရေးကိုယ်တာလွတ်လပ်ခွင့်သို့မဟုတ်စီးပွားရေးလုပ်ငန်းတွေကိုအလွန်အကျွံဆွတ်ဖက်တာဖျက်လို့ဖျက်ဆီးလုပ်တာထောက်လှမ်းတာကိုယ်ရေးအချက်အလက်တွေခိုးယူထုတ်ပြန်တာတွေနဲ့ကိုယ်ထိလက်ရောက်အကြမ်းဖက်ချင်းချောက်တာတွေလုပ်နေတဲ့ညီညွတ်သောတပ်ဦးအပါအဝင်တရုတ်ပြည်သူသမ္မတနိုင်ငံနဲ့ကွန်မြူနစ်ပါတီတာဝန်ရှိသူတွေကိုအမေရိကန်လူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားအဲ့ဥပဒေအရပြည်ဝင်ခွင့်ဗီဇာပိတ်ပင်လိုက်တာဖြစ်ပါတယ်။ CCP ရဲ့အာဏာရှင်မူဝါဒတွေပိုပြီးတကိုးထွားစေဖို့အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေမှာရှိတဲ့တရုတ်အတိုင်းအဝိုင်းပညာရှင်တွေနဲ့လူမှုအခြေပြုအဖွဲ့အစည်းတွေဒေသခံနဲ့ဒေသတွင်းခေါင်းဆောင်တွေကိုအကြက်ကင်ချင်းချောက်တာနဲ့သူတို့ဝါဒဖြန့်ဖို့စေခိုင်းတာတွေအတွက်ရည်ရွယ်တာဖြစ်ပါတယ်။နိုင်ငံတကာဆန်နှုံးတွေကိုချိုးဖောက်တဲ့လုပ်ရက်တွေအတွက်တာဝန်ရှိသူတွေကိုအမေရိကန်ပြည်ထောင်စုကလက်မခံဘဲသူတို့ကိုပြည်ဝင်ခွင့်ပိတ်ပင်တာမျိုးနဲ့ပြက်ပြက်သားသားဆက်ပြီးအရေးယူသွားမှာဖြစ်တယ်လို့ဝန်ကြီးဖွံ့ဖြိုးကကြေညာလိုက်ပါတယ်။တရုတ်ပြည်သူသမ္မတနိုင်ငံအနေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုဖိနှိပ်တဲ့အကြက်ကင်ချင်းချောက်တဲ့နီးပြူဟာတွေအသုံးချနေတာကိုရပ်တန့်အားရပ်ဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ကြောင်းပါခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရှင
်။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။အရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ဟာတနင်္လာနေ့မှာ COVID-19 ကာကွယ်ဆေးထိုးခဲ့ပါတယ်။အသက်88နှစ်ရှိပြီဖြစ်တဲ့မစ္စတာဘိုင်ဒန်ကသူ့နေထိုင်ရာဒယ်လာဝဲပြည်နယ်နယူးယောက်ကခရစ်စတီယာနာဆေးရုံမှာ Pfizer ကုမ္ပဏီထုတ်ကာကွယ်ဆေးကိုထိုးခဲ့တာဖြစ်ပြီးကိုရိုနာဗိုင်းရပ်စ်အတွက်ကာကွယ်ဆေးကိုလူတွေယုံကြည်မှုရှိလာစေရတဲ့သူဆေးထိုးတာကိုရုပ်တံကနေထုတ်နှံပြသခဲ့တာပါ။မနိုင်ငံမှာတော့ COVID-19 အကူးဆက်ခံရသူ3,000,000ကျော်ရှိနေပြီးသေဆုံးရသူက2,465ဦးရှိပါတယ်။ခရစ်စမတ်နဲ့နှစ်သစ်ကူးရုံးပယက်ကာလတွေမှာလူစုလူဝေးမဖြစ်စေဖို့အတွက်လူစီကားတဲ့နေရာတွေဖြစ်တဲ့ပြည်သူ့ဥယျာဉ်၊အင်အားကံပေါင်း၊တရိษံဥယျာဉ်နဲ့ပန်းရှင်ကစားကွင်းတွေအားလုံးကိုဒီဇင်ဘာ27ရက်ကနေ31ရက်နေ့ထိယာယီပိတ်ထားပါတယ်။အာရှမှာပထမဆုံးနိုင်ငံဖြစ်တဲ့စင်ကာပူက Pfizer BioNTech COVID-19 ကာကွယ်ဆေးကိုတနင်္လာနေ့မှာရရှိပြီဖြစ်ပါတယ်။ Britain နဲ့ American နေသူစင်ကာပူနိုင်ငံက COVID-19 ကာကွယ်ဆေးအရေးပေါ်သုံးဆွဲခွင့်ကိုပြီးခဲ့တဲ့ပတ်ထဲမှာပဲခွင့်ပြုခဲ့တာဖြစ်ပါတယ်။အင်္ဂါနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ Coronavirus ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှင်ပေါင်းစိတ်ချမ်းသာကိုကြမ်းမှာကြပါစေ။VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မခင်ရတပ
ါ This program has come to you from the Voice of America, Washington.